Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာဒီရေနေမှာပါရဲ့2020ပြည်ဇွန်လ24ရက်ပေါ်နူးနေညဘက်စီစဉ်နေစတင်နေပါပြီကျွန်တော်အောင်လို့ပါခင်ဗျာ COVID-19 ရေဝအခြေအနေကြောင့် VOA ရဲ့အစီအစဉ်တွေကိုယာယီပြောင်းလဲတင်ဆက်နေပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်နိုင်ငံတော်များမှာတွာလာလှရှာမှုကန့်သက်တားမြစ်ချက်တွေကိုဖြေလျှော့ပေးနေချိန်မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်တိုးလာနေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်နိုင်ငံကြီးတော်များများမှာယောဂကုသမှုတွေအမြင့်ဆုံးအဆင့်ကိုရောက်နေတာဒါမှမဟုတ်အမြင့်ဆုံးအချိန်တွေကိုဦးတည်နေတာတွေတွေ့မြင်နေရတဲ့အကြောင်း WHO ရေးပေါ်လုပ်ငန်းအကြီးအကဲဒေါက်တာမက်ခဲရိုင်ယန်ကသတိပေးလိုက်တာပါဂျာမနီတောင်အာဖရိကနဲ့အိန္ဒိယပါဝင်နေစဉ် COVID-19 အထူးဖြစ်လူနာ1000ကျော်လောက်ရှိနေတဲ့နိုင်ငံတော်များများမှာတော့အရေးပေါ်ကာလကန့်သက်ချက်တွေပြန်လည်ထုတ်ပြန်မှုစီစဉ်နေသလိုနောက်ထပ်တိုးလာတဲ့လူနာတွေကိုလည်းကုသဖို့ပြင်ဆင်နေရပါတယ်ကမ္ဘာတော်ကယောဂကုသမှုတသန်းပြေဖို့3လကြာခဲ့ပေမဲ့မကြာခင်တုန်းကတော့တသန်းပြေဖို့ရှင်းရတာချိန်ကြာခဲ့တယ်လို့လည်းတွေးချုံညွှန်ကြားရေးမှူးချုပ်တက်ဒရော့စ်အက်ဒနောဂေဗရီယေဆုစ်ကသတိပေးခဲ့တာပါအကြီးမားဆုံးရင်ဆိုင်နေရတဲ့ချိန်ချမှုကဗိုင်းရပ်စ်ပိုးမဟုတ်ပဲကမ္ဘာကြီးမှာညင်ညွတ်မှုနဲ့ဥဆောင်မှုအားနည်းချက်ဖြစ်တယ်လို့လည်းဘယ်နိုင်ငံဘယ်ကောင်းဆောင်ဆိုတာတိတိကျကျညင်ညွတ်တာမျိုးမရှိပဲမှတ်ချက်ပေးသွားပါတယ်အမေရိကန်ပြည်ထောင်စုဂျွန်စ်ဟော့ပကင်းစ်တက္ကသိုလ်ရဲ့ CNA ရကမ္ဘာတစ်ဝှမ်းမှာသေဆုံးသူ 48,400 ပါဝင်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ90,000ကျော်ထိရှိနေပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုရ2လအတွင်းအမြင့်ဆုံးတိုးလာနေတဲ့အတွက်ကျန်းမာရေးပညာရှင်တွေသတိပေးနေပါတယ်။ဂျွန်စ်ဟော့ပကင်းစ်တက္ကသိုလ်ရဲ့ CNA ရမနေ့တုန်းကလည်းကူးစက်သူလူနာသေ3,400ရှိခဲ့ပါတယ်။ဒါဆိုရင်ပြီးခဲ့တဲ့ April လ9ရက်နေ့မှာတော့ကူးစက်မှုပေါင်း34,800ကိုအတည်ပြုခဲ့သလိုဧပြီလ24ရက်နေ့မှာ36,400အတည်ပြုခဲ့ပြီးနောက်ပိုင်းတရက်အတွင်းမှာကူးစက်သူအများဆုံးကိုအတည်ပြုခဲ့တာပါအမေရိကန်မှာယောဂကူးစက်မှုရေသတင်း6ပတ်လောက်ရောကျခဲ့ပြီးနောက်လွန်ခဲ့တဲ့တစ်ပတ်ကျော်လောက်ကစပြန်တက်လာခဲ့တာလည်းဖြစ်ပါတယ်ဆိုအိမ်မှာတော့ကူးစက်မှုရေအဓိကကြုံခဲ့ရတဲ့နယူးယောက်နယူးဂျာစီပြည်နယ်မှာတစ်ဖြည်းဖြည်းရောက်လာခဲ့ပေမဲ့အခုကနိုင်ငံတောင်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာကူးစက်မှုရေတိုးလာနေတာပါArizona, California, Mississippi, Nevada နဲ့ Texas ပြည်နယ်တွေမှာမနေ့ကတရက်ထက်စံချိန်ချိုးလာအောင်ကူးစက်သူတည်ပြုလူနာတွေတိုးလာခဲ့ပါတယ်။ American ပြည်သူမှာ coronavirus ကူးစက်မှုတွေတိုးလာနေချိန်မှာလူစုလူဝေးမလုပ်ကြဖို့ကျန်းမာရေးပညာရှင်သတိပေးနေပါတယ်။ယောဂကူးစက်မှုတွေတိုးလာနေတဲ့ပြည်နယ်တွေကတစ်ခုဖြစ်တဲ့ Arizona ပြည်နယ် Phoenix မြို့မှာမကြာသေးခင်ကပဲ American သမ္မတ Donald Trump CEO ခီးထွက်ခဲ့ပြီးနောက်လူစုလူဝေးလုပ်တာတွေကိုဆင်ခြင်မှုထိတ်တန့်ကျမ်းမာရေးပညာရှင်ဒေါက်တာအန်တိုနီဖောက်ချီကလည်းသတိပေးခဲ့တာပါ
Right now the next couple of weeks are going to be critical in our ability to address those surges that we're seeing in Florida in Texas in Arizona
Florida Texas Arizona နဲ့တခြားပြည်နယ်တွေမှာရောဂါကူးစက်မှုတိုးလာနေတာကိုတွေ့ရတဲ့အတွက်ဒါတွေကိုဖြေရှင်းဖို့ရှေ့လာမဲ့သတင်းပတ်တွေဟာအရေးကြီးပါတယ်လို့ American ကူးစက်ရောဂါဆရာဌာနအကြီးကဲဒေါက်တာဖောက်ချီမနေ့ကလွတ်တော်ကျန်းမာပွဲမှာပြောဆိုသွားတာပါ COVID-19 ကာယရောဂါပြန့်နှံ့ခြင်းကဆက်လို့ကူးစက်မှုတွေကိုထိန်းချုပ်နိုင်အောင်လူစုလူဝေးမလုပ်ကြဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းနေတာဖြစ်ပါတယ်ဒါပေမဲ့လည်းပညာရှင်တွေရဲ့အကြံပြုချက်တွေကိုနားမထောင်ဘဲလူစုလူဝေးလုပ်တာတွေရှေ့နေစေဖြစ်ကြောင်းလည်းဒေါက်တာဖောက်ချီကပြောဆိုသွားတာပါလူစုလူဝေးလုပ်တဲ့နေရာသွားကြမယ်ဆိုရင်လည်းနှာခေါင်းဆေးတွေဝတ်ဆင်ကြဖို့မနေ့ကအောက်လွတ်တော်စွန့်ရင်နဲ့ကုသရေးဝန်ကြီးကော်မတီရဲ့ကျန်းမာပွဲအတွင်းထပ်မံတိုက်တွန်းသွားပါတယ်နှကောင်းစီဝတ်ထားတဲ့အတွက်ယောဂကုသမှုကိုဘယ်နေရာကနေလောက်ထိကာဝယ်နိုင်တယ်လဲဆိုတာသိပ္ပံပညာရှင်တွေအတိအကျမသိရသေးပေမဲ့တရားပေါက်အထောက်အကူဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့တချို့လူတွေဟာသူ့ကိုစန့်ကျင်ကြောင်းပြသဖို့နှကောင်းစီတွေဝတ်ဆင်ကြတာလို့လည်းမကြသေးရင်တော့ပဲ Wall Street Channel ကိုပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုကပြည်내၄ခုမှာပါတီတွင်ဂျိုယူဝဲတွေကျင်းပခဲ့ရမှာထိတ်တဲဒီမိုကရက်လက်တော်မှတ်တွေရှုံးနိုင်မဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။နယူးယောက်ပြည်내ကပါတီတွင်ဂျိုယူဝဲလက်တော်ရလဒ်တီမှာတော့အစိုးရတာဝန်ယူခဲ့မှုတွေအတွေ့အကြုံရှိသူအလဲတန်းကြောက်စီဟောင်းဂျမဲဘွန်မန်းကထောက်ခံမဲ့67ရာခိုင်နှုန်းရထားပြီးလက်ရှိအောက်လွတ်တော်နိုင်ငံခြားရေးရကော်မတီဥက္ကဋ္ဌအဲလီယော့အန်ဂယ်ကတော့36ရာခိုင်နှုန်းသာရရှိထားတာပါ။ဒါမှလည်းရွေးကောက်ပွဲတာဝန်ရှိသူတွေကတော့စာရိုက်ကနေမဲပေးသူတွေအများပြားရှိခဲ့ပြီးရှေ့လာမဲ့သတင်းပတ်ထည့်ထိမဲတွေကိုရည်တွေ့ရမှာဖြစ်တဲ့ကြောင့်မနေ့ကအဆုံးသတ်ခဲ့တဲ့အချို့ရွေးပွဲတွေရဲ့နောက်ဆုံးရလဒ်ကိုချက်ချင်းမသိနိုင်သေးတဲ့အကြောင်းပြောဆိုထားပါတယ်။ကိ ူစတယ်လောင်းဘိုးမန်းကတော့သူနိုင်ရမယ်လို့ယုံကြည်ကြောင်းထောက်ခံသူတွေကိုမနေ့ကပဲပြောလိုက်တယ်လို့အပြောင်းလဲတွေဖြစ်အောင်လွှတ်တော်ထဲမှာကြိုးပမ်းသွားမယ်ကြောင်းလည်းပြောဆိုခဲ့တာပါ။နိုင်ငံခြားရေးကော်မတီဥက္ကဋ္ဌအန်ဂါကတော့မဲမပေးသူတွေများတယ်လို့မဲအလုံးရည်ထွက်လို့မပြီးသေးတဲ့အတွက်ရလက်ကိုမပြောနိုင်သေးတဲ့အကြောင်းပြောဆိုထားပါတယ်။အောက်လွှတ်တော်စီကန်ထင်းသိမ်းကော်မတီဥက္ကဋ္ဌကယ်ရိုလင်းမလွန်နီတရားရေးကော်မတီဥက္ကဋ္ဌကျွန်တော်နဲ့တလာတို့လည်းဒီမိုကရက်တစ်ပါတီတွင်အချုပ်ရေးဘက်မှရှင်ပြန်ခဲ့ကြပေမဲ့မဲတွေအားလုံးရည်တွယ်မပြီးသေးတဲ့အတွက်ရလဒ်တီချာကတော့မတည်ရသေးပါဘူး။ Republican Party တွင်ရွေးကောက်ပွဲတွေမှာတော့ကမလာဒေါ်နယ်ထရန့်ကထောက်ခံထားတဲ့နယူးယောက်ပြည်နယ်ကကိုယ်စားလှယ်ဖြစ်ကြတဲ့ကလော်ဒီယာတန်နီနဲ့နီကိုမယ်လီယိုတက်ကစ်တို့လည်းအနိုင်ရခဲ့ကြပါတယ်။
တန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တင်းတွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျမနင်္ဂလာပါ။ဒီညအတွက်သတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ။တောင်ကိုရီးယားပေါ်စီအရာတုံ့ပြန်မှုအလုံးကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ကရဆိုင်လိုက်တယ်လို့နိုင်ငံပိုင်သတင်းကပုံထူနေမှာကြေညာပါတယ်။ဘလို့စီရင်တုံ့ပြန်မှုတွေလဲဆိုတာကတော့အတိအကျပြောမထားပါဘူး။သတင်းမှတ်နဲ့ချီချင်းချောက်လာတဲ့မြောက်ကိုရီးယားရဲ့လို့ရတွေ့ကြောင်းနိုင်ငံကြားတင်းမာမှုတိုးလာတာကိုထင်ထင်ရှားရှားရှော့ချလိုက်တာလည်းဖြစ်ပါတယ်။နိုင်ငံပိုင် KCNA သတင်းဌာနရဲ့အဆိုအရအာနာယပါတီရဲ့ဗဟိုစီရင်ကော်မရှင်အစည်းအဝေးမှာကင်ဂျွန်အွန်ကပေါ်ပေါက်လာတဲ့အခြေအနေတွေကိုဆင်ခြင်သုံးသပ်ပြီးအဲ့ဒီစီရင်လှုပ်ရှားမှုတွေကိုရဆိုင်လိုက်တာပါ။ဘလို့စီရေလှုပ်ဆောင်မှုကိုရပ်ဆိုင်လိုက်တာလဲဆိုတာနဲ့တောင်ကိုရီးယားပေါ်ရန်စားတဲ့လို့ရတွေရပ်ဆိုင်လိုက်ပြီလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။နိုင်ငံဆက်ဆံရေးအစိုးရဖက်ကဦးတည်တော်နိုင်တဲ့အတွက်ကြိုတင်ပြင်ဆင်မှုတွေလုပ်ထားတဲ့တောင်ကိုရီးယားတာဝန်ရှိသူတွေကမြောက်ကိုရီးယားရဲ့ဒီလိုရကြောင်းအာအသိခဲ့ကြတာပါ။မြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးကိုတာဝန်ယူလုပ်ကိုင်နေတဲ့တောင်ကိုရီးယားနိုင်ငံကနိုင်ငံပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရသူကတော့အခြေအနေကိုစောင့်ကြည့်နေပြီးတော့နိုင်ငံသဘောတူထားတဲ့ကိစ္စရပ်တွေကိုဆက်ပြီးလိုက်နာသွားမယ်လို့ပြောပါတယ်။2018ခုနှစ်ကသဘောတူချက်ထဲမှာတော့စီးပွားရေးဖူပေါင်းဆောင်ရွက်ဖို့နဲ့စီးရေးတင်မမှုတွေလျှော့ချသွားဖို့ပါဝင်ပေမဲ့တောင်ကိုရီးယားဘက်က80အကောင့်ထဲဖို့ပြက်ကွက်တယ်ဆိုပြီးမြောက်ကိုရီးယားကမကြေမနက်ဖြစ်နေတာပါ။နိုင်ငံတကာအရေးယူတန်းခါမှုတွေကြောင့်တောင်ကိုရီးယားဘက်ကသဘောတူညီမှုအတိုင်းအပြည့်အဝအကောင့်ထဲမဖော်နိုင်တာလည်းဖြစ်ပါတယ်။တိုင်ဝမ်ကျွန်းရဲ့လေကြောင်းကာကွယ်ရေးစုံထဲကိုသတင်းတစ်ပတ်အတွင်းတရုတ်စစ်လေယာဉ်တွေ6ကြိမ်ဖြတ်ပြန်သွားပြီးတော့ဒီတစ်လအတွင်းပြန်တန်းတာကတော့10ကြိမ်ရှိပြီလို့တိုင်ဝမ်တာဝန်ရှိသူတွေကပြောပါတယ်။တရုတ်လေရင်တစည်းချင်းစီကိုတိုင်ဝမ်ကပ်ကွယ်ရေးတပ်ကလေရင်တွေခြံရံပြီးနှင်လွတ်ခဲ့တယ်လို့တိုင်ဝမ်ကျွန်းပြည်သူတွေကလည်းသတိပေးခဲ့တာပါ။တရုတ်တို့ရဲ့ဒီလုပ်ရဟာအာရှဒေသမှာပဋိပက္ခတွေဖြစ်လာရင်အစင်းနဲ့ဖြစ်နေအောင်သူ့တပ်ဖွဲ့ကိုလေ့ကျင့်တဲ့အနေနဲ့ရောအမေရိကန်အထိသတိပေးတဲ့အနေနဲ့ပါရည်ရွယ်ပုံရတယ်လို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးအငြင်းပွားမှုနှစ်နှစ်ကြာဖြစ်နေတာကိုဗစ် -19 ကာယောဂါကိုနှစ်ဦးပိုင်းမှာအချိန်အတော်ကြာနှစ်လျူရှုထားရဲဆိုပြီးတော့ဆွဆွဲပြောဆိုတာနဲ့တရုတ်ရဲ့ CIA တိုးချဲ့တာကိုစောင့်ကြည့်ဖို့အမေရိကန်ရေးတပ်တင်မော်တွေကိုအာရှအရေးပြည်နယ်နမိတ်ထဲဆေးလွတ်ထားတဲ့အချက်တွေကြောင့်အမေရိကန်ဘော်တရုတ်ကမကြေမလည်ဖြစ်နေတာပါ။တိုင်ဝမ်နဲ့တရုတ်ကြားရေးပြည်နယ်နမိတ်ထဲကိုအမေရိကန်ရေးတပ်တင်မော်တွေဒီနှစ်အတွင်း6ကြိမ်ဖြတ်တန်းခုံမောင်းခဲ့တာကိုလည်းတရုတ်ကမခံမရနိုင်ဖြစ်နေပါတယ်။ကိုယ်ပိုင်အုပ်ချုပ်ခွင့်ရထားတဲ့တိုင်ဝမ်ကျွန်းကိုသူပိုင်အဖြစ်ပြောဆိုနေတဲ့တရုတ်နိုင်ငံကတိုင်ဝမ်ဖက်ကရက်တည်တဲ့နိုင်ငံတွေကိုလည်းမကြေမကြမ်းဖြစ်နေတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါကန္တမိုရီဖြစ်လျှော့ပေးလာတဲ့ထိုင်းနိုင်ငံကလာမယ့်သတင်းပတ်ကစပြီးတော့နိုင်ငံခြားသားတချို့ကိုပြည်ဝင်ခွင့်ပြုတော့မယ်လို့ထိုင်းအစိုးရတာဝန်ရှိသူတယောက်ကဒီကနေ့ပြောပါတယ်။ဆယ်လရက်ကြာတရားခွဲထားပြီးတော့ပြည်ဝင်ခွင့်ပြုမဲ့ပထမအတုပ်နိုင်ငံခြားသားတွေထံမှအလုတ်ပါမဲ့ရထားတဲ့သူတွေစီးပွားရေးလုပ်ငန်းတာဝန်ရှိသူတွေနဲ့ရင်းနှီးမြှုပ်နှံသူတွေပါဝင်တယ်လို့ COVID-19 ကာယောဂါဆိုင်ရာစီမံအုပ်ချုပ်ရေးဌာနပြောခွင့်ရသူတာဝါစင်ဝီဆာနူယိုတင်ကပြောပါတယ်။တနင်္လာနေ့မှာအစိုးရအဖွဲ့အစည်းအဝေးလုပ်ပြီးရင်တော့ဘသူတွေကိုထပ်ပြီးတော့ပြည်ဝင်ခွင့်ပေးမလဲဆိုတဲ့ဆုံးဖြတ်ချက်ထွက်လာလိမ့်မယ်လို့လည်းပြောပါတယ်။ဆေးကုပ်ပေါ်လာသူတွေကိုလည်းပြည်ဝင်ခွင့်ပြုနိုင်တယ်လို့ဆိုပါတယ်။နိုင်ငံတကာလေကြောင်းလိုင်းတွေကိုကျွမ်းလာကုန်အထိထိုင်းနိုင်ငံကပြည်ဝင်ခွင့်ကန့်သတ်ထားတာပါ။ကဘာတော်ကကယောဂါဆက်ဖြစ်နေတဲ့အတွက်ထိုင်းနိုင်ငံရဲ့လေကြောင်းလိုင်းတွေအပြည့်အဝပြန်ဆင်းခွင့်ပြုအောင်မှာမဟုတ်ပေမဲ့စီးပွားရေးလုပ်ငန်းနဲ့ခီးထွက်လာသူတို့အတွက်တော့စီစဉ်ပေးနိုင်လိမ့်မယ်လို့လည်းပြောခွင့်ရသူတာဝါစင်ကပြောပါရယ်။အချိန်တို့ခီးနဲ့ရောက်လာတဲ့စီးပွားရေးသမားတွေကတော့ကိုရိုနာဗိုင်းရပ်စ်ပိုးကင်းရှင်းကြောင်းလက်မှတ်နဲ့ကျန်းမာရေးအမခန့်လက်မှတ်တွေကိုပြသနိုင်မှပြည်ဝင်ခွင့်ပြုမှာဖြစ်ပြီးတော့ထိုင်းနိုင်ငံမှာရှိနေတဲ့အချိန်တွင်းကျန်းမာရေးဝန်ထမ်းတွေရဲ့စောင့်ကြည့်တာကိုလက်ခံရမှာဖြစ်ပါတယ်။ ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်တိုးလာနေတဲ့အတွက်ပုံထိုးနေကမ္ဘာအဆူရှာဆေးကွက်တွေလည်းမတိမငြိမ်ဖြစ်နေပါတယ်။အာရှဆေးကွက်တွေမှာတော့တိုကျိုနိကေအညွန်ကိန်းကအနေငယ်ဈေးကျခဲ့တယ်လို့ဟောင်ကောင်ဟန်ဆင်အညွန်ကိန်းကလည်း300.1ရာခိုင်နှုန်းနဲ့အယောင်ပိတ်သွားခဲ့တာပါ။ရှန်ဟိုင်းကွန်မိုစစ်အညွန်ကိန်းကတော့300.3ရာခိုင်နှုန်းအတက်နဲ့ဈေးပိတ်သွားပါတယ်။စင်နီ S&P ကတော့300.1ရာခိုင်နှုန်း၊မွန်ဘိုင်းဆန်ဆက်က300.1ရာခိုင်နှုန်း၊ဆိုလ်ကော့ပစီက300.4ရာခိုင်နှုန်းနဲ့တိုင်ဝမ် TSEC အစုရှယ်ယာဆေးတွေကတော့300.4ရာခိုင်နှုန်းအတက်နဲ့အယောင်ပဲဖြစ်ခဲ့ပါတယ်။ဥရောပဘက်ကအစုရှယ်ယာဆေးတွေအကျဖက်ကိုဦးတည်နေတာမှာလန်ဒန် FTSE က300.8ရာခိုင်နှုန်း၊ပါရီ CAC 40နဲ့ Frankfurt DAX ကလည်း300.9ရာခိုင်နှုန်းအကျနဲ့ရောင်းဝယ်နေပါတယ်။အမေရိကန်ယန်နံစိမ်းဆေးကတော့ဒီစီကို40.39ဒေါ်လာအတိုင်းဆက်ရှိနေပြီးတော့နိုင်ငံတကာဆန်ဖြစ်တဲ့ Brent ယန်နံစိမ်းကတော့42.95ဒေါ်လာနဲ့300.1ရာခိုင်နှုန်းတက်လာပါတယ်။အမေရိကန်ရဲ့ကြိုယောင်ကြိုဝယ်အတိတ်ကအစုရှယ်ယာသုံးခုစလုံးလဲဒီကနေ့အကျဖက်ကိုဦးတည်နေတာဖြစ်ပါတယ်။ဟုတ်ဟိုနေညဖက်ထိတ်တန်းရောက်တဲ့တွင်ကတော့ဒီလောက်ပါပဲရှင်အခုတော့ပြည်ရင်တရင်ပေးဖို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လင့်သွားမှာဖြစ်ပါတယ
်ပြည်တော်ပြန်ပိုးတွေ့သူ23ဦးပါအဖွဲ့ထဲက19ဦးဟာထိုင်းနိုင်ငံမှာ quarantine 14ရက်ဝင်ခဲ့ပြီး covid-19 negative အဖြေထွက်ထားသူတွေပါဒါပေမဲ့ပြည်ရင်ရောက်ပြီး9ရက်အကြာမှာတခွဲစစ်ဆေးပြီးအတည်ပြုနိုင်ခဲ့လို့ယောဂဘလူးကူးစက်ခဲ့တယ်လို့ဆိုတဲ့အကြောင်းရင်းကိုရှာဖွေနိုင်မှုနှစ်နိုင်ငံကျန်းမာရေးတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေတဲ့အကြောင်းကိုတင်ဆက်ပေးပါမယ်ရှင်ကျွန်မအဆူဆူပါပြီးခဲ့တဲ့19ရက်နေ့ကတခွဲအတည်ပြုတွေ့ရှိခဲ့တဲ့ဒူနာသစ်23ဦးဟာထိုင်းနိုင်ငံမှာလာဝကဥပဒေနဲ့အကျဉ်းချခံထားရတဲ့35ဦးပါအဖွဲ့တွေကဖြစ်တယ်လို့မြောက်ရီနယ်စပ်ကတာဝန်ရှိသူတွေထံကသိရပါတယ်သူတို့ကိုနှစ်နိုင်ငံတာဝန်ရှိသူတွေကဇွန်လ10ရက်နေ့မှာလွှဲပြောင်းလက်ခံခဲ့ကြပြီဖန်မျိုးကမူရည်ဆေးဖြတ်စခန်းမှာကွာရန်တင်းထားခဲ့တာပါကျူဝင်ပြီး9ရက်အကြာမှာတော့အဲ့ဒီတဲက23မှာယောဂဘူးတွေ့ရှိခဲ့လို့သဆိုင်ရာဆေးရုံတွေစီအသီးသီးလွှဲပြောင်းခဲ့ကြတယ်လို့ဂျန်နဲ့ဆက်နက်ဦးကိုလည်းတိချထားဆစ်ဆေးခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့အဲ့ဒီတဲက19ဦးဟာ COVID-19 negative အဖြစ်ထွက်ထားပြီးမှနေဆက်ကိတ်ကနေတဆင့်လွှဲပြောင်းပေးခဲ့သူတွေဖြစ်တယ်လို့ထိုင်းနိုင်ငံက COVID-19 ထိန်းချုပ်ရေးလုပ်ငန်းပြောခွင့်ရပုဂ္ဂိုလ်ကပြီးခဲ့တဲ့22ရက်နေ့ကပြောခဲ့တာပါကိုဗစ်ရောဂါနဲ့ပတ်သက်ပြီးနိုင်ငံအသီးသီးကကျန်းမာရေးတာဝန်ရှိသူတွေအချင်းချင်းပုံမှန်ဆက်သွယ်ရှိနေတယ်လို့အခုလိုအခြေအနေမျိုးမှာလည်းထိုင်းနိုင်ငံတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောဝင်ရဒေါက်တာတန်းနိုင်စိုးကအခုလိုပြောပါတယ်
ကျွန်တော်တို့ဘက်ကဝင်သွားပြီးတဲ့ဟာတော့သူကစိတ်ဝင်စားတော့ကျွန်တော်ဘက်မှာဘယ်လိုနဲ့ထိခဲ့တွေ့ခဲ့လဲဆိုတော့ history ကိုဒီလူတွေကပြန်ကြည့်နေတာဘာကြောင့်လဲဆိုတော့သူတို့နိုင်ငံမှာဒီလူတွေကသွားခဲ့လာခဲ့တဲ့ယာဉ်တွေရှိရင်သူတို့မှာလည်း contact tracing ပြန်လိုက်ရတာပေါ့နော်ဒါကျွန်တော်တို့ကတော့ဒီပညာအရာလေသူတို့နဲ့တူတယ်ပေါ့ဒီလုံနေတဲ့နည်းစဲ့အဲ့တော့သူကဒီလူတွေကိုပြန်ပေးခြင်းတယ်
ပြည်ပကပြန်လာသူတွေထဲမှာကိုဗစ်ရောဂါပိုးမရှိကြောင်းတစ်ဖက်နိုင်ငံမှာစစ်ဆေးခဲ့ပြီးဖြစ်ပေမဲ့မြန်မာပြည်ထဲဝင်လာသူတိုင်းဟာသတ်မှတ်ထားတဲ့နေရာတွေမှာတီးခြားနေထိုင်တာနဲ့ဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးခံရမှာဖြစ်တယ်လို့ဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ
်ဟိုဘက်မှာဘလို့ပဲစစ်ခဲ့တယ်ဆိုတော့ကွာရန်တင်းဝင်ခဲ့တယ်ပဲပြောပြောကျွန်တော်တို့အနေနဲ့ကတော့ဒါပြန်တယ်ပြီးတော့စစ်ရတဲ့နေရာရှိရတော့နော်လူစစ်မှာလည်းကျွန်တော်တို့ကစောစောတိစောစောဖယ်ထုတ်ပေါ့နော်အဲ့တော့ကျွန်တော်တို့ဘက်ကတော့ခုနပြောတဲ့ဟိုမှာကွာရန်တင်းဝင်ခဲ့တဲ့စစ်စီဝင်ခဲ့တဲ့စစ်စီပိုဇစ်ဖြစ်ခဲ့တဲ့စစ်စီ negative ဖြစ်ခဲ့တဲ့စစ်စီကျွန်တော်ဆက်ဆက်မှာပဲနောက်တစ်ခုကဒီ covid ဒီရောဂါရဲ့တဘာဝပေါ့လေနည်းနည်းမာတ်များတာပေါ့နော်စစ်တိုင်းလည်းသူကမတွေ့ဘူးတစ်ခါချင်းစစ်ခဲ့လို့မတွေ့ပေမဲ့ဒုတိယချင်းစစ်တော့မှတွေ့တာပေါ့နော်သူကရက်နေတာရင်းတာတော့ခန္ဓာကိုယ်ရဲ့ခုခံအားနဲ့ပိုးနဲ့တုံ့ပြန်မှုပေါ့ကျွန်တော်လူနာရီထဲမှာတော့ရှိရတယ် positive တိုင်း negative တိုင်းပေါ့
ကိုဗစ်ကရောဂါမပြီးဆုံးသေးပေမဲ့ပြည်တွင်းမှာနိုင်ငံတော်အဆင့်ကနေခြေလက်ဒေသအထိအလုံးဝိုင်းဝန်းဆောင်ရွက်နိုင်ခဲ့လို့ဒီလိုအခြေအနေမှာထိန်းချုပ်နိုင်ခဲ့တာလို့ဆိုပါတယ်။ဒါပေမဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်အပါအဝင်ရောဂါထိန်းချုပ်နိုင်ခဲ့ပြီလို့ယူဆရတဲ့တရုတ်နိုင်ငံမှာလည်းကူးစက်မှုတွေရှိလာနေလို့ပြည်သူတွေမပေါ်ဆဖို့ကိုတိုက်တွန်းထားပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုတခွဲတီပြူလူနာ292ဦးတည်းကသေဆုံးသူ6ဦးနဲ့ယောဂဘူးကင်းစင်လာသူ204ဦးအထိရှိထားပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ
။ရခိုင်ပြည်နယ်စစ်တွေမြို့မှာဘင်္ဂလားဒေ့ရှ်ဘက်ကပြန်လာတဲ့ကုန်တွေတဦးမှာကိုဗစ် -19 ယောဂဘူးတက်ခွေစမ်းသပ်ဖြစ်တွေ့ထတာကြောင့်ရခိုင်ပြည်နယ်တွင်းယောဂထင်းရှုပ်ရေးတိုးမြင့်လှုပ်ဆောင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။ ရခိုင်ပြည်နယ်စစ်တွေမျိုးကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုကုန်ကုန်ပြီးပြန်လာတဲ့ကုန်တွေတူမှာကိုဗစ် -19 ရောဂါပိုကူးစက်ခံထားတယ်လို့မနေ့ကကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။သူဟာပြီးခဲ့တဲ့ဇွန်လ22ရက်နေ့ကဘင်္ဂလားဒေ့ရှ်ဘက်ကနေစစ်တွေကိုတင်ပေါ်နေပြန်လာတာဖြစ်ပြီးသူနဲ့အတူထိတွေ့ခဲ့သူတွေကိုကွာရန်တိုင်းထားရှိဖို့လိုက်စားနေတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါတယ်
။22ရက်နေ့ကသူကဘင်္ဂလားကိုကုန်သွယ်သွားတဲ့တင်ပေါ်တစ်စီးနဲ့လိုက်လာတယ်တဲ့။အဲ့တော့အဲ့ဒီလိုက်လာတယ်ဆိုတော့တင်မောမှာတင်မောသား6ယောက်ပါတယ်။နော်အဲ့ဒီ6ယောက်သူက22ရက်နေ့မှာတင်မောထွက်တဲ့အချိန်မှာသူကတန်မန်နဲ့ဆင်းတယ်။တန်မန်နဲ့ဆင်းပြီးတော့3မိနစ်နဲ့ဟိုတယ်ကိုသွားပြီးဟိုတယ်မှာဝိုင်းတင်းဝင်တယ်တဲ့။အဲ့တော့တန်မန်တမားနဲ့3မိနစ်တမားကတော့ကျွန်တော်လည်းရှာနေတော့ပုံစံနေတော့နော်။သူတိလာတဲ့တင်မောပေါ်မှာရှိတဲ့တင်မောသား6ယောက်ကဝိုင်းတင်းကိုမနေ့ကပဲထည့်ထားလိုက်ပြီးပြီးနှာခေါင်းတို့ကနမူနာယူပြီးပို့လို့နေတယ်။အဲ့တော့ဟိုတယ်မှာလည်းသူနဲ့ထိတွေ့နိုင်ွယ်ရှိတဲ့လူ3ယောက်ကိုနှာခေါင်းဟိုတယ်ကွန်တင်းထားရတယ်နှာခေါင်းသူ့ပဲယူပြီးပို့လို့နေတယ်။အဲ့ဒါတော့ဆရာတို့ရဲ့ဆောင်ရွက်ချက်ပဲပေါ့နော်။လူနာကတော့ဟိုတယ်မှာထားတာနေပေါ်စစ်ထွက်ပြီးဖြစ်တဲ့အတွက်မင်းညပဲဆရာတို့ကသူ့ကိုကြောင်းထားပြီးသူ့မှာတမန်ရေးဆောင်ဆောင်ပေးနေတာ။နောက်သူကတော့ဘာမှလက္ခဏာမရှိဘူး။
ယောဂဘူကူဆက်ခံရသူဟာမိသားစုဝင်တွေနဲ့ထိတွေ့ခဲ့တာမရှိဘူးလို့ပြောပေမဲ့ကျန်းမာရေးဌာနအနေနဲ့သေဆိုင်ဆက်လက်စုံစမ်းနေတယ်လို့ဒေါက်တာစိုးဝင်းပိုင်ကပြောပါတယ်။လက်ရှိချိန်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှလည်းကိုဗစ် -19 ယောဂဘူကူဆက်ခံထားသူတွေများပြားရှိနေတာကြောင့်ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နေစပ်ကုန်တယ်ရဲကိတ်ကိုယာယီပိတ်ထားတယ်လို့ရခိုင်ပြည်နယ်ကုန်တယ်နဲ့စစ်မှုလက်မုံအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ်
။အဲဟုတ်တာဒီနေ့တောင်မှတို့ဟိုဟာလေကျွန်တော်တို့တရားတလို့တော့ဟိုတရားဟိုဟာပေါ့လေဒီနှုတ်နဲ့တော့ကျွန်တော်တို့မနေ့ကတရားတော့တရားတော့ဟိုဒီရတော့ပိတ်ယာယီတော့ပိတ်တာမျိုးတော့ကျွန်တော်တို့ကသိထားပါတယ်။သလို့ကြတော့ကျွန်တော်ပြန်ဖွင့်ဖို့အချိန်နေရတော့ဟိုမသိရသေးပါဘူး။အာဒါဆိုကလည်းညချက်နဲ့ပိတ်ကြတာပါ။ဟုတ်ကဲ့။ဒါကတော့နည်းနည်းထိန်းနိုင်တော့ပြီ။နည်းနည်းလေးဟိုဟာအေဂျင့်တော့ပြီဆိုရင်တော့ဒါရကုန်တွေးလမ်းကြောင်းတွေကတော့ကိုပြန်ဖွင့်မှာပါပဲ
။လက်ရှိရခိုင်ပြည်နယ်တွင်းဓာတ်ခွေနမူနာယူစမ်းသပ်မှုတွေအရကိုဗစ် -19 ရောဂါကူးစက်ခံထားသူ7ဦးထိရှိနေပြီ။ဘူးတီတောင်မြို့မှာ2ဦး၊မောင်တော်မြို့နယ်မှာ6ဦး၊တောင်ကုန်းနဲ့တန်တွဲမှာ2ဦးနဲ့စစ်တွေမှာ2ဦးဖြစ်ပြီးအများဆုံးမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာသူတွေဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလည်းရောဂါပိုးကူးစက်မှုတွေသေဆုံးမှုတွေရှိနေပါတယ်။အဲ့ဒီကနေထွက်ပြေးလာပြီးနေစားဖြတ်ကျော်လာသူတွေကိုမြန်မာအနာဘိုင်တွေကဖမ်းဆီးပြီးပြည်စည်းစခန်းတွေကိုပို့ထားပါတယ်။သူတို့ကိုဓာတ်ခွေနမူနာယူစမ်းသပ်မှုအရာတချို့မှာကိုဗစ် -19 ရောဂါပိုးတွေ့ရှိခဲ့ရပါတယ်။ရိုဟင်ဂျာအုံလုံးလက်မခံတဲ့မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာတွေနေရာပြောင်းရေးအစီအစဉ်ကိုယာယီဆန့်ကျင်ထားတာပါ။ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေလည်းပြင်းထန်နေသလိုစစ်ဆောင်ဥယျာဉ်ဟာလည်းတသိန်းကျော်ချီရှိနေပြီးဒုက္ခသည်စခန်းတွေမှာလူဦးရေများပြားလာတာကြောင့်ဒုက္ခသည်တွေနဲ့ရောဂါပိုးကူးစက်ခံရမှာကိုစိုးရိမ်နေကြပါတယ်။အဲ့ဒီဒေသတွေမှာအင်တာနက်လိုင်းတွေလည်းဖြတ်တောက်ထားတာကြောင့်အခုလိုကိုဗစ် -19 ကပ္ပကရောဂါရင်ဆိုင်နေရတဲ့ပဏိပခဒေသအတွင်းအရသာပြည်သူတွေအတွက်အသက်အန္တရာယ်နဲ့ကျန်းမာရေးစိုးရိမ်စရာတွေရှိတယ်လို့လည်းကုလသမဂ္ဂကမှတ်ရှုပြုထားပါတယ်။ကျွန်တော်တက်နိုင်စစ်တွေကလည်းသတင်းပေးပို့ထားတာပါ။
ရခိုင်ပြည်နယ်ရသိတောင်မြို့နယ်မေယူမြင့်တွင်ရခိုင်လက်နက်ကိုင်အေအဖွဲ့နှင့်မြန်မာရေသတင်းပေါ်ပြစ်ခတ်မှုဖြစ်ပွားခဲ့လို့အနီးနားရွာသားတွေတိမ်းရှောင်နေရတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ရသိတောင်မြို့နယ်မေယူမြင့်တွင်မြန်မာရေသတင်းပေါ်ကိုအေရခိုင်လက်နက်ကိုင်ဖွဲ့ကနေတေမနက်မှလက်နက်ကြီးနဲ့ပြစ်ခတ်ခဲ့လို့နှစ်ဖက်တိုက်ပွဲဖြစ်ပွားကြောင်းရသိတောင်မြို့ပရာဟိတဖွဲ့ဝင်ကိုဘက်ကာကပြောပါရယ်
။မေယူခိုင်ရဲ့အခြေဘက်ကျန်ဟုတ်တယ်။အေဆက်ကလည်းသူတို့လာတဲ့လမ်းကြောင်းကိုကျတဲ့လို့အဲ့လိုမျိုးပြောတယ်ဒီတက်ကလည်းတောက်ချောက်ပြည့်ပြီးတော့နည်းနည်းလုံးလုံးပြေးကြတာ
ဒီလိုပြစ်ခတ်မှုတွေကြောင့်မေယူမြင့်ရှေ့ဘက်ကမှရှိတဲ့ရွာတွေကရွာသားတွေဘေးလွတ်ရာကိုသိမ်းရှောင်ထွက်ပြေးနေရတယ်လို့ရွှေလောင်းတင်ရွာသားတို့ကပြောပါတယ
်ဒီမှာမှဖြစ်တာကတော့ဒီမင်းဆန်းဆောင်ရနေဟိုပန်းတင်ကြကဖြစ်တာအဲ့ဒါအပန်းကြလို့ရွာသားတွေကကြောက်လန့်ပြီးထွက်ပြေးနေကြတာကျွန်တော်တို့ဟိုရွှေလောင်းတင်ပန်းတင်မင်းဆန်းဆောင်ရင်းကျတဲ့ရွာတွေကတော့ထွက်ပြေးရတာပေါ့ရသားတွေချစ်ချင်းမှုရှိဘူးဒါမှမဟုတ်နေရာဆောင်ဖုန်ကြီးကြောင့်ရှိမြန်မာကဟိုနေရာကြီးကြတော့ပြုခွင့်တိကျတယ်
တင်းနေတဲ့ပိုင်းမှာမေယူမြင့်တွင်ကမြန်မာစစ်တပ်ရေရင်ကိုအေဘက်ကလက်နက်ကြီးနဲ့ပစ်ခတ်ပြီးရေရင်ဘက်ကလက်နက်ကြီးတွေနဲ့ကျေးရွာဘက်ကိုပြန်လည်ပစ်ခတ်တာလို့တရခန်တွေကပြောပါတယ်ရေသိတာမြို့နယ်မေယူမြင့်တွင်မြန်မာရေသတင်းပေါ်ပစ်ခတ်ခံရမှုနဲ့ပတ်သက်ပြီးတမတော်ပြုခွေရဘုံမကျုပ်စော်မင်းသွန်းကိုဆက်သွယ်မေးမြန်းရမှာအခုလို့ပြောပါတယ်
ဒီနေ့မနက်6နာရီလောက်မှာတော့အဲဒီရွှေနောင်းတင်ရွာသားလေးမှာတဲ့ပြေးတောင်ကတာပဲပြစ်ခတ်ခံရတာရှိတယ်။ဘက်ကပြန်လည်းပြစ်ခတ်တာရှိတယ်။ထိခိုက်ဒဏ်ရရှိတော့မရှိပါဘူး
။အလားတူရခိုင်လက်နက်ကိုင်ဘက်ကလည်းဒီကနေ့ပြစ်ခတ်တိုက်ခိုက်မှုအခြေအနေနဲ့ပတ်သက်ပြီးတရင်ရောက်ရှိတာမရှိသေးဘူးလို့အေအေပြောခွေရခိုင်ဒုက္ခကပြောပါရတယ်။ ပြီးကြတဲ့ဆွန်လဆက်တရနေ့ကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားယသိတောင်မြို့နယ်စောက်ခတ်ကျေးရွာမှာတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသား49ဦးပိတ်မိနေခဲ့ပါတယ်။ဒီပိတ်မိရွာသားတွေကိုတန်ဃာတော်တွေနဲ့ပရဟိတအဖွဲ့တွေကတွားရောက်ကယ်ထုတ်ခဲ့ကြပြီးလက်ရှိမြို့နယ်အင်္ဂစားယုံမှာယာယီနေရာချထားပေးပါတယ်။စောက်ခကျေးရွာမှာမြန်မာစစ်တပ်ကနေနေရာယူထားဆဲအခြေအနေကြောင့်ဒီစစ်ရှောင်းတွေနေရာပြန်ဖို့မဖြစ်နိုင်သေးဘူးလို့ရသေးတောင်မြို့ပရဟိတဖွဲ့ဝင်ကိုဘက်ကာကပြောပါတယ်
။စောက်ခကျေးရွာကစစ်ရှောင်းသားကြလူတွေအခြေတောင်ရွက်ကဓမ္မယုံကိုဖိနစ်ကြောင်းရှိပြီးတော့စားမယ်ယာယီ။စောက်ခကျေးရွာလုံးကအဲ့ဘက်ကိုပြန်လို့မရတော့ဘူး။လေလုံးတဲ့လူတွေကလည်းဒီကအဲ့မှာမှလေကိုကြောက်အောင်မလုပ်လိုက်ရရလို့ရှိရင်အဆင်မပြေတော့ဘူး။အမှစစ်ရှောင်းကလည်းအမှရော်တဲ့အမှတ်ဘူးဆိုတော့မိုးသွင်းကိုဒီမှာပဲပို့ခွာရမယ်နေတာဖြစ်သွားလို့
ကျေးဇူးရောင်းစောက်ခကြီးရွာဆစ်ဆောင်တွင်နေနဲ့စားတော့ရေးမှခက်သွေးနေတယ်လို့သူကဆိုပါတယ်ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးတမတော်နေနဲ့ရခိုင်ပြည်နယ်တွင်းအေအေအဖွဲ့တည်ရှိမှုကိုလက်မခံတယ်လို့အေအေဘက်ကတော့ရခိုင်ပြည်နယ်တွင်းအခြေပြုရေးကိုဥတည်နေတာကြောင့်အပြစ်ရစဲရင်နဲ့ငြိမ်းချမ်းရေးအတွက်ခက်ခဲအုံးမဲ့အခြေအနေမှာရှိနေပါတယ်2018ခုနှစ်နှစ်ကုန်ပိုင်းကနေ2020ခုနှစ်ထိနှစ်ဖက်တိုက်ပွဲစဉ်တွင်အရသာ2သိန်းနီးပါးစစ်ဘေးရှောင်နေရပြီးဒေသုံးသူ250ကျော်တန်ရာရရှိသူ950ကျော်ရှိနေပြီလို့ရခိုင်ဖွဲ့စည်းတွေကလည်းစစ်တမ်းကောက်ယူထားပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တွေကတိုင်းနဲ့ချီတဲ့ဆစ်ရှောက်ဒုက္ခတွေတွေလူလူရင်းနဲ့ရေးပေါ်ကူညီလိုအပ်ချက်တွေရှိနေတဲ့အကြောင်းပြောပြပေးကြပါမယ်။ကျွန်မစုမမဟုတ်ပါတယ်ဒီရပိုင်းထဲမှာနေကြားဆောင်ရဲတပ်ဖွဲ့ဝင်တချို့ထိခိုက်သေးဆုံးတဲ့အထိရခိုင်လက်နက်ကိုင်တပ်အေအေနဲ့မြန်မာလုံခြုံရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ရခိုင်ပြည်နယ်ထဲမှာနေရဲစွန့်ခွာထွက်ပြေးသူတွေပိုတိုးလာနေပါတယ်စီးရဲတင်းမာမှုတွေကြောင့်လက်တလောခံမှန်းခြေဒုက္ခတွေ 36,400 ကျော်ရှိနေရကနေနောက်ထပ်တိုးလာနိုင်တယ်လို့လည်းရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ရဲ့အတွေ့အမှုကိုစစောထုံးကပြောပြပါတယ
်ဟိုနောက်ထပ်တိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ဟာတွေရှိပြီးခါကြတော့ကြောင်းလေးရှိတယ်တော့သေချာတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီရပိုင်းတွေမှာပဲတိုက်ပွဲတွေကြောင့်သူတိချောင်းနေရတဲ့ဟာလည်းရှိတယ်။ခိုင်ပြင်းနေအစောအဖက်ကတော့ဒီကိုဗစ်ဖြစ်လာတဲ့နောက်ပိုင်းမှာထောက်ဝဲမှုတွေတော်တော်များရောကျသောတာကိုတွေ့ရတယ်။အခုလိုလိုစီကတော့စားနေခါအရင်ကအခြေတည်တွေ့နေတဲ့နေရာတွေမှာတော့ဒီတိုင်းတစ်ပိုင်းပေါ့နော်လိုလိုစီယာကြီးစားသောဘုအတွက်ကိုတော့အရင်ဖက်ပွေးစီတွေနဲ့တခါခင်အလူရှင်တွေကကူပေးနေကြတာရှိပါတယ်။လာနေရှိပြီးတော့ကျွေးထားမယ်စမ်းမျိုးဆိုလို့ရှိရင်တော့ဒီတခါခင်ပွေးစီတွေမှာလည်းမနိုင်မနေရဲ့အခြေအနေမှာရှိတယ်
။ဒီရပိုင်းတိုက်ပွဲတွေကြောင့်ဒုက္ခတွေပိုတိုးလာသလိုတချို့ယာယီခိုလုံရဲစခန်းတွေမှာစားနေရိတ်ခါပြက်လက်လာနေတယ်လို့ရသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကလည်းပြောပြပါတယ
်။လောလောဆယ်မှာဒီကျမတို့ရသေးတော်မျိုးတွေမှာဆိုရင်တော့ဟိုတော်တော်များများတော့သူတို့ဒီအမှုကလုံခြုံရေးအောက်မှာတော့ရောက်တော့ပြီ။ဒါပေမဲ့တချို့တော့အခုလောလောဆယ်မှာအာဒီတိုက်ပွဲတွေကိုရှောင်ပြီးလာနေတဲ့လူတွေကတော့နေရာမရှိသေးတာတွေရှိပါတယ်။ဥပမာတိုက်ပွဲမဖြစ်ဘူးဆိုရင်တချို့လည်းကိုယ်အိမ်ကိုပြန်တော့တာတွေရှိပါတယ်။နောက်တစ်ခါကျတော့အခုတိုက်ပွဲတွေဖြစ်နေပြန်ပြီးဆိုရင်သူတို့အစုလိုက်ပေါ့နော်ဒီအုပ်စုလိုက်ပြန်လာတာတွေရှိပါတယ်အခုတလောဒီတရက်နှစ်ရက်မှာပဲဒီကြောက်တန်းတိုက်နေကခောက်ခက်တို့ထိဆွေးတို့မှာဒီတက်မတော်ရဲ့နေရာဝင်ယူထားတယ်အဲ့တော့တစ်ဖက်နဲ့တစ်ဖက်တိုက်ပွဲဖြစ်မှာကိုကြောက်တဲ့အတွေ့အဲ့ဒီကရောသွားတယ်ဆိုလို့ရှိရင်ရသေးတော်ကိုတော်တော်များများရောက်ရှိနေတာတွေကိုတွေ့ရပါတယ်ဟိုအန်ဖက်တွေမှာတော့တော်တော်များများအခက်ခဲတွေရှိတယ်သူတို့ကစားစရာဆန်တွေတော့မရှိဘူးဆိုတာကိုလည်းပြီးရပါတယ်အဲ့တဲ့ကြောင့်ကျွန်တော်တို့ကဒီလကုန်ရင်တော့တကယ်လို့ဒီအဲ့ဒီအန်ဖက်တွေကိုခရီးသွားခွင့်ရမယ်ဆိုရင်ဇာမရှိဘူးဆိုရင်ကျွန်တော်တို့ကအဲ့ဒီဖက်တွေကိုဆန်တွေရောစားစရာတွေရောယူပြီးတော့ကိုယ်ကြီးဘုအစီအစဉ်တော့ကျမတို့လုပ်ထားပါလေရှင
့်ရခိုင်ပြည်နယ်မှာဒုက္ခသည်တွေရဲ့လုံခြုံရေးကပ်ဘေးအန္တရာယ်သာမကငိုးရင်းကာလရာသီဥတုဒဏ်နဲ့လည်းရင်ဆိုင်နေကြရတာ ါပါဒီအတွက်လည်းတာဝန်ရှိတဲ့အစိုးရအနေနဲ့ထိထိရောက်ရောက်အကူအညီပေးစေချင်ပါတယ်လို့ရခိုင်မျိုးသားပါတီ AMP ရဲ့အတွင်းမှုတစ်ဦးအောင်မရက်ကျော်ကပြောပါတယ
်အခက်ခဲကတော့မျိုးစုံပါပဲဆိုရဖွဲကလည်းသူတို့ကိုယ်တိုင်နဲ့မလုံလုံးမဲလူတွေဒီ NGO ဖွဲ့တဲ့ကျွန်တော်တို့ဒီလို volunteer လုံးမဲအဲ့ဒီအဖွဲ့တွေကလှုပ်ချိန်ပါတယ်ဆိုပေမဲ့အဲ့ဒီလှုပ်တဲ့လူတွေကိုလည်းရှောက်ပြင်သူတို့ကတားတယ်အဲ့လိုမျိုးဆိုတော့ဒုက္ခတွေရဲ့အခက်အခဲကတော့မပြောပြနိုင်အောင်ဟိုတော်တော်ဒုက္ခရောက်နေကြတယ်သူတို့မှာကကျွန်တော်တို့ရခိုင်ပြည်မှာတိတိအတိုင်းပဲမိုးရသည်အေးဆိုတော့ရေကြည့်ရေရှမ်းတွေဖြစ်တယ်ဟိုရှက်ပြုတ်ဖို့အတွက်ချင်းတွေလည်းအစိမ်းမပြေဘူးတော်တော်ကိုဒုက္ခရောက်နေပါတယ်မိုးကတည်းလည်းလုံလုံလောက်လောက်မရှိဘူးလုံလုံလောက်လောက်ဖြစ်အောင်အတွက်ဒီစေနာရှင်တွေကအဲ့ဒီမိုးကတည်းလှုပ်ပေးမယ်သူတွေဟာကလည်းအစိုးရကအရာတွေကိုထောက်ခွင့်မပေးဘူးဟိုဖြစ်တယ်ဒီဖြစ်တယ်အဲ့လိုမျိုးမျိုးပြောအကြောင်းပြပြီးပြောမယ်ဆိုရင်ဒုက္ခတွေကိုပုံကြည့်ဒုက္ခရောက်အောင်ဖန်တီးနေသလားလို့ကျွန်တော်တို့ကအဲ့လိုမျိုးပဲညင်နေ
ကုလသမဂ္ဂစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူး UNOCHA ရဲ့ဇွန်လ23ရက်နေ့ထုတ်ပြန်ချက်အရမြေပုံကြောက်တော်မြောက်ဦးမြို့နယ်ကစစ်ဆောင်စခန်းတွေမှာရေကြီးနေတာကြောင့်တက်ကြီးရွယ်အိုတွေကလေးငယ်တွေနဲ့ကိုဝင်ဆောင်တွေကိုဘေးလွတ်ရာကိုပြောင်းရွှေ့ပေးခဲ့ရကြောင်းနဲ့အကူအညီပေးရေးအဖွဲ့တွေကအရေးပေါ်ကူညီနိုင်အောင်ပြင်ဆင်နေကြောင်းကိုလည်းထုတ်ပြန်ထားပါတယ်ကျွန်မစုမပါရှင
်ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလဝါမြို့တို့မှာအင်တာနက်လိုင်းဖြတ်တောက်ထားမှုကိုကန့်ကွက်တဲ့ရန်ကုန်မြို့ကတက်ကြွလှုပ်ရှားသူ9ဦးကိုငိမ့်စုစီဥပဒေပုံမှန်တွေနဲ့အမှုဖွင့်ထားတဲ့အကြောင်းကိုကျွန်မမိခပြောပြပေးသွားပါမယ်။ဆိုင်းပြည်နယ်မြောက်ပိုင်းကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလဝါတို့မှာအင်တာနက်လိုင်းဖြတ်တောက်ထားတာတစ်နှစ်ပြည့်အနေနဲ့စာတမ်းပါအင်ကြီးဝစ်ဆင်ပြီးတော့အွန်လိုင်းကမ်ပိန်းလုပ်တာအပြင်တက်ကြွလှုပ်ရှားသူတချို့ကရန်ကုန်စုလီဂုံးကျော်တံတားပေါ်မှာရခိုင်နဲ့ချင်းအင်တာနက်လိုင်းဖြတ်တောက်မှုအလိုမရှိစစ်ရာဇဝတ်မှုကျူးလွန်နေတာကိုသိမှဆိုလို့အင်တာနက်ဖြတ်တောက်တာလားအစတဲ့စာရန်တွေကိုဂျွန်လ21ရက်နေ့ကကတ်ခဲ့ပါတယ်အဲ့ဒီလိုအင်တာနက်ကမ်ပိန်းလုပ်တာနဲ့စုလေကုန်းကြော်တားပေါ်မှာစကတ်မှုကြောင့်ဆိုပြီးအတန်အဖွဲကမောင်ဆောင်ခအပါအဝင်9ဦးကိုငိမ့်စုစီဥပဒေပုံမှန်19နဲ့အမှုဖွင့်ခံထားရတယ်လို့ကာယကံရှင်တွေကပြောပါတယ်မနေ့ကလည်းရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလဝါမြို့တို့မှာအင်တာနက်လိုင်းဖြတ်တောက်ထားတာနဲ့ပတ်သက်လို့အင်တာနက်ကမ်ပိန်းဥဆောင်ပြုလုပ်တဲ့ကိုမျိုးမင်းထွန်းကိုလည်းငိမ့်စုစီဥပဒေပုံမှန်19နဲ့အမှုဖွင့်ခံထားရပါတယ်ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်မှာအင်တာနက်လိုင်းဖြတ်တောက်ထားတာနဲ့ပတ်သက်ပြီးအွန်လိုင်းကမ်ပိန်းကိုရခိုင်တပြည်နယ်လုံးအပါအဝင်တခြားမြို့နယ်တွေမှာပြုလုပ်ခဲ့ကြပါတယ်အခုလိုတက်ကြွလှုပ်ရှားသူတွေကိုငိမ့်စုစီနဲ့တရားစွဲခံရတဲ့အပေါ်မြန်မာနိုင်ငံရှေ့နေများကွန်ရက်ကတရားလွတ်တော်ရှေ့နေဦးကြည်မြင့်ကတော့တရားဥပဒေနဲ့မျှတမှုမရှိဘဲဥပဒေကိုလိုရာပုံသွင်းနေတာမျိုးတွေနဲ့အရေးယူတာတွေဖြစ်နေတယ်လို့အခုလိုသုံးသပ်ပြောဆိုလိုက်ပါတယ်
။နော်ဒီလိုအရေးယူတဲ့ရာဥပဒေနဲ့ညီလားဆိုတာအဲ့ဒါနဲ့ပတ်သက်လို့ကတော့သူတို့လှုပ်တာသူတို့လှုပ်တာဆိုရင်သူကဥပဒေနဲ့ညီရယ်ပဲသူတို့စိတ်ထဲမှာဥပဒေမပေါ်ဘာမကြိုက်ဘူးဆိုရင်အဲဥပဒေနဲ့မညီဘူးပဲအဲ့ဒါအစိုးရအဆက်ဆက်စစ်အစိုးရအဆက်ဆက်ကိုင်းဆိုးရတာအဲ့ဒီအစိုးရလည်းဒီလမ်းကြောင်းပေါ်မှာပဲစစ်အစိုးရတော့မဆိုးမလို့အဲ့လမ်းကြောင်းပေါ်မှာပဲရှိနေသေးတယ်ဆိုတာကိုကျွန်တော်တို့ကဝမ်းနဲ့သာတွေ့ရတယ်နော်အဲ့တော့မလို့ကျွန်တော်ကတော့ဒီလိုတရားစိုးဆိုမှုတွေကိုဥပဒေနဲ့ညီလားမညီလားဆိုတာမှာအာဏာရတဲ့လူတွေအမျိုးမျိုးအသိပ္ပယ်ဖွင့်ဆိုနေတယ်အဲ့ဒါကိုတော့ကျွန်တော်သိလည်းမကောင်းဘူးရှုပ်လည်းရှုပ်ချတယ်လို့ကျွန်တော်အဲ့လိုပြောချင်ပါတယ်ဗျာ
လက်ရှိအချိန်ထိစီရေးတင်းမာနေတဲ့ရခိုင်မြောက်ပိုင်းကမြို့နယ်တချို့နဲ့ချင်းပြည်နယ်ကပလဝါမြို့တို့မှာအင်တာနက်ကိုပြီးခဲ့တဲ့2019ဇွန်လ21ရက်နေ့ကအာဏာပိုင်တွေကစတင်ပိတ်ခဲ့တာလည်းဖြစ်ပါတယ်အခုလိုဥပဒေကိုလိုတလိုပုံသွင်းနေတဲ့အခြေအနေမှာအစိုးရဘက်ကမတရားဖိနှိပ်လုပ်ကိုင်တာတွေကိုပုံရင်ဆိုင်နေရတာမို့တတိထားနေထိုင်နေရတယ်လို့တက်ကြွလှုပ်ရှားသူတဦးဖြစ်တဲ့ကိုသက်ဆွေဝင်းကပြောပါတယ်
ကျေးဇူးနော်အစိုးရကင်တွေပုံကပူပြီးဖူးတဲ့နေသားဖြစ်မှာပေါ့နော်ဒါနိုင်ငံတကာအနေနဲ့ပြောပြဖြစ်လာလိမ့်မယ်အခုမြင့်တဲ့ရခိုင်ရေးဖြစ်နေတာပေါ့ဒါအုံမအစိုးရဒီဟိုဟာထပ်ပြီးတော့ဖိနှိပ်တဲ့ပုံစံမျိုးနဲ့ဒီရခိုင်ရေးပြောတဲ့လူတွေကပြောမရအောင်အခုလုပ်လာတဲ့ပုံစံမျိုးကိုဟိုဒါမျိုးတွေလှုပ်လာတာများလို့ရှိရင်ဟိုဟာနိုင်ငံတကာမှာနောက်ထပ်ရခိုင်နဲ့ပတ်သက်ပြီးတော့နောက်ထပ်ဒီဘက်ကထရှင်းရတာမျိုးဖြစ်သွားတဲ့အနေသားဖြစ်သွားနိုင်တယ်ပေါ့နော်မကောင်းဘူးဟိုဒီဟိုဟာအခုတဖြည်းဖြည်းနဲ့အခုဆိုလို့ရှိရင်ဒီအကြက်ဘက်ဖွဲ့ပြီးရဲ့ဒီအခန်းကဏ္ဍကလည်းတော်တော်ကြီးကိုကျွန်တော်ချင်းလာတယ်ပြောရမယ်ဘလို့မှမဖြစ်စင်းတဲ့ကိစ္စတော်တော်ဖူးတဲ့နေသားဖြစ်လာပါဘောနော်ပြောရရင်လူတွေကိုဒါလည်းပတ်သက်ပြီးကြောက်လာအောင်ရခိုင်ကိစ္စနဲ့ပတ်သက်ပြီးကြောက်လာအောင်မပြောရရင်လုပ်တဲ့ဟာမျိုးတွေဖြစ်လာတာကိုတွေ့ရတယ
်ရခိုင်မြောက်ပိုင်းမြို့နယ်ချုံနယ်ချင်းပြည်နယ်ကပလဝမြို့တို့မှာ အင်တာနက်ပိတ်ပင်ထားမှုတွေကိုလည်းကြုံသိဘူးလားတမကလူခွင့်ရုံကတိုက်တွန်းခဲ့သလိုအမေရိကန်ပြည်ထောင်စုအပါအဝင်ရုံးအခြေစိုက်အနောက်နိုင်ငံတန်ယုံအချို့ကလည်းအဲ့ဒီလိုအင်တာနက်ပိတ်ပင်ထားမှုကြောင့်လာမယ့်ရွေးကောက်ပွဲနဲ့ကက်ယောဂါပညာပေးတွေအတွက်ထိခိုက်စေမယ်လို့သတိပေးခဲ့တာတွေရှိပါတယ်ဒီလိုအင်တာနက်ပိတ်ထားတာကြောင့် COVID-19 ကမ္ဘာကပ်ရောဂါရင်ဆိုင်နေရတဲ့ပြည်ပခဒေတာအတွင်းကအရက်သားပြည်သူတွေအတွက်အသက်အန္တရာယ်နဲ့ကျန်းမာရေးစိုးရိမ်စရာတွေရှိနိုင်တယ်လို့လည်းကုလသမဂ္ဂကမှတ်ချက်ပြီးပြောဆိုထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။ထိုင်းနိုင်ငံတက်ဖျိုင်းမဲဆောက်မြို့ရဲ့မဲတောင်ရက်ွက်အတွင်းကနေတလုံးကိုထိုင်းနယ်ကြားဆောင်ရဲတပ်ဖွဲ့နဲ့နယ်ကြားဆောင်တက်အမှတ်346တပ်ရင်းတပ်ဖွဲ့တွေကဇွန်လ23ရက်နေ့ကဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာပါထိုင်းနိုင်ငံသား2ဦးနေထိုင်နေတဲ့နေအတွင်းမှာစစ်သုံးလက်နက်မျိုးစုံ33လက်ပါဝင်ပါတယ်ဒီထဲမှာ AK-47 ဆက်လက် M16 rifle M69 လောင်ချာအပြင်အတန်တိတ်ကိရိယာတက်ဆင်ထားတဲ့ rifle တွေကိုပါတွေ့ရှိခဲ့ပါတယ်ဒါအပြင်လက်နက်မျိုးစုံရဲ့ကြီးစံအမြောက်များနဲ့လက်ပစ်ဗုံးတွေပါပါဝင်တာပါအခုဖမ်းဆီးလိုက်တဲ့စစ်သုံးလက်နက်တွေဟာမြန်မာနိုင်ငံဘက်ကသူနဲ့သူလက်နက်ကင်အဖွဲ့တွေစီကိုပို့ဆောင်မဲ့လက်နက်တွေဖြစ်တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်။လက်နက်တွေဖမ်းပြရတဲ့ပတ်သက်လို့ထိုင်းရဲချုပ်စက်ကထရစ်ကအခုလိုပြောဆိုသွားပါတယ်
။ကျေကပြန်ဖားဖောင်းလို့ဒါစုံไว้หรือเปล่าเพื่อการเมืองหรืออะไรก็แล้วแต่อย่างที่เราเคยจับกลุ่มแล้วก็พอจะทราบข่าวมาลักษณะแบบนั้นนะครับ
။ထိုင်းရဲချုပ်ပြောဆိုသွားတာကတော့အခုလိုမျိုးနှစ်နိုင်ငံနယ်စပ်မှာဖမ်းဆီးခဲ့တဲ့စစ်သုံးလက်နက်ပစ္စည်းတွေဟာထိုင်းမြန်မာနှစ်နိုင်ငံအမျိုးသားလုံခြုံရေးဆိုင်ရာနဲ့တက်ဆိုင်နေတာကြောင့်မိမိတို့အနေနဲ့ထိုင်းနိုင်ငံအတွင်းမှာရောတစ်ဖက်နိုင်ငံအတွင်းမှာပါအမျိုးသားလုံခြုံရေးထိခိုက်စေမဲ့လုပ်ရက်တွေကိုခွင့်ပြုမှာမဟုတ်ဘူးဆိုပြီးပြောဆိုသွားတာပါလက်နက်တွေနဲ့အတူဖမ်းဆီးလိုက်တဲ့ထိုင်းနိုင်ငံသားနှစ်ဦးကိုတော့ဆက်လက်စစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းဆိုပါတယ်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမကြာခဏဆိုသလိုလက်နက်တွေဖမ်းမိတာတွေရှိပြီးဖမ်းမိတိုင်းမှာမြန်မာနိုင်ငံဘက်ကိုပို့မဲ့လက်နက်တွေဖြစ်ကြောင်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
COVID-19 ကပ်ဘေးကာလတရုတ်နိုင်ငံအတွင်းလူကုန်ကူးခံရတဲ့မြန်မာအမျိုးသမီး၂ယောက်ကိုမြန်မာတန်ယုံကကယ်ဆယ်ကူညီပေးပြီး၂ရက်ပြန်ပို့ခဲ့ပါတယ်ဒါပေမဲ့တရုတ်နိုင်ငံထဲမှာအခုလိုမြန်မာလူမျိုးတွေလူကုန်ကူးခံရမှုတွေကအများကြီးရှိနေသေးတာကြောင့်အစိုးရအနေနဲ့တိထက်ပို့ပြီးတော့လှုပ်ဆောင်ပေးဖို့လိုအပ်နေသေးတယ်လို့လူကုန်ကူးခံရသူတွေကိုကူညီပေးနေတဲ့အဖွဲ့အစည်းတွေကပြောတဲ့အကြောင်းကိုတင်ပြချင်ပါတယ်ကျွန်မအင်တနာထွန်းပါ2019ခုနှစ်ကတရုတ်နိုင်ငံမှာဇနီးမယားအဖြစ်ရောင်းစားခံခဲ့ရသူအမျိုးသမီး၂ယောက်ကိုတရုတ်နိုင်ငံဘေကျင်းမြန်မာတန်ယုံအကူအညီနဲ့ဇွန်လ18ရက်နေ့21ရက်တို့မှာမြန်မာနိုင်ငံသို့ပြန်ပို့ပေးခဲ့လို့ဘေကျင်းမြန်မာတန်ယုံကဇွန်လ22ရက်နေ့ကထုတ်ပြန်ပါတယ်2019ခုနှစ်တစ်နှစ်လုံးနဲ့2020ခုနှစ်ဇွန်လအထိဘီဂျင်းမြန်မာတန်ယုံကလူကုန်ကူးခံရသူ22ဦးကိုကူညီပေးခဲ့ရတယ်လို့တန်ယုံရဲ့တာဝန်ရှိသူကဆိုပါတယ်အခုကိုဗစ်ကာလမှာတော့လူကုန်ကူးခံရမှုကမရှိသလောက်လျော့နည်းနေတယ်လို့ဘေကျင်းမြန်မာတန်ယုံရဲ့တာဝန်ရှိသူကပြောပါတယ်
။ဒီကိုဗစ်ကာလကြားထဲမှာတော့တိတ်မရှိပါဘူးခင်ဗျ။မရှိပါဘူး။ကိုဗစ်ကာလမတိုင်ခင်ပေါ့နော်ကျွန်တော်တို့စီးရင်လေးတွေပြုစုတာပါ။ကျွန်တော်ဒီနေ့အထိဆို22ဦးရှိတော့ပါပြီ။ဒီကာလမှာကျွန်တော်တို့မတွေ့တော့တော့ကြာပါပြီ။ဒီရောဂါဖြစ်တဲ့ကာလလေ။ဆိုလိုပါတော့တလာရရနေပြီးတော့အခု5လပိုင်း6လပိုင်းနေမတွေ့ခဲ့ရဘူးနော်။အခုကြာမှတစ်ခါထပ်ပြီးတော့ဒါလေးကျွန်တော်စာရောက်လို့ဒါလေးကျွန်တော်ကူညီဆောင်ရွက်ပေးလိုက်တာဖြစ်ပါတယ်ခင်ဗျာ။ဟုတ်အခုတော့ပိုင်းတော့ရှိတော့ရှိတယ်တဖြည်းနဲ့တော့နင်းလာတယ်ပေါ့
တရုတ်နိုင်ငံကိုလူကုန်ကူးခံရသူတချို့ကိုတရားမဝင်ဖျက်ကျော်သွားလာတယ်ဆိုပြီးဖမ်းဆီးတာမျိုးတွေရှိတာကြောင့်တချို့ကအစိုးရဘက်ကအကူအညီတောင်းဖို့မရဲတာမျိုးတွေရှိနေတယ်လို့လူကုန်ကူးခံရတဲ့အမျိုးသမီးတွေကိုကူညီပေးနေတဲ့ကချင်အမျိုးသမီးအဖွဲ့ KWAT ရဲ့ပျော်ရွှင်ဆိုခွင့်ရှိသူမတ်ဆန်ထွဲကပြောပါတယ်2019ခုနှစ်တစ်နှစ်လုံးနဲ့ခုဇွန်လအထိလူကုန်ကူးခံရလို့ KWAT ကိုအကူအညီတောင်းခံလာကြသူက20လောက်ရှိတယ်လို့မတ်ဆန်ထွဲကပြောပါတယ်တရုတ်နိုင်ငံအတွင်းကိုလူကုန်ကူးခံရတဲ့အမျိုးသမီးတွေများပြားလာနေတာကြောင့်လူကုန်ကူးမှုတိုက်ဖြတ်ရေးကိုအစိုးရအနေနဲ့ဒီထက်ထိထိရောက်ရောက်စောင့်ကြည့်အရေးယူတင်တယ်လို့မတ်ဆန်ထွဲကဆိုပါတယ်
။ETTF လည်းလုတ်တယ်ဒါပေမဲ့သူတို့ကလည်းအနေနဲ့အများကြီးရှိတယ်။အဓိကကတော့ budget ကိုသူတို့ကောင်းကောင်းမတုံးနိုင်တဲ့အပိုင်းတွေရှိတယ်။ ပါတယ်ဆိုတော့တကယ်လို့များခေါ်ယူမယ်ဆိုရင်တောင်းသူတို့ပါတာသူတို့ဘတ်ဂျက်ထုတ်ပေးမှခေါ်ယူနိုင်တဲ့အပိုင်းသူမလုပ်နိုင်ဘူးအကျမတို့ခေတ်ဘီချူစဉ်ဝိုင်းဝန်းပြီးကူညီပေးပါအောင်ဆိုတဲ့ဟာမျိုးတွေနဲ့လုပ်တယ်ဆိုတော့သူတို့တတိယရောက်လုပ်ဖို့အတွက်ကဘတ်ဂျက်အနေနဲ့ရှိရွာတွေမှာမော်နီတာရင်းလုပ်တာသူတို့သိရအမှုတွေဖြစ်တယ်ဟာယူဟာဒ်ဝဲမှာပဲပို့အမှုဖြစ်တယ်ဆိ look at them to do a narrow city, the station looked at it, Luigi, Lamitinala, Lamuina, the room narrow to find it. It is the migration issue, Bangong Namley, a bind bono, Alamu relay. She is tomorrow, Dwelogi, a chain of honor, Alamu Anitta, she.
Sibi Shangri, she, INTV's canary go top band who is your child like that out. Toka Terria, Saw in Niji, a drunk whip, Pojana, and the old Nanga, Ludrigo, Pobi, Lopo Pilarello, Messentria, Sawari. Get a view, it diga, Lugongu, Kanyadu, and you the Mirigo, Guni, Benny, the canary ha. Neza, the Shama, she the low, KIA, Tencho, the Manjarane, a soya, Tencho, the Muse, Pamale, Shibare, Lugongu, Kanyadu, the Dema, Nema, be our binded daga, boom, Yarago, Driarello, Guni, Benny, a poesiriga, Sawari. ကချင်း ပြည်နယ်ဟာ မြန်မာမှာ တတိယ အများဆုံး လူကုန်ကူး ခံရတဲ့ ပြည်နယ် ဖြစ်တယ်လို့ KWA ကပြောပါရရှင် ကျွန်မ အိန္ဒနာ ထွန်းမ ရန်ကုန် မြို့က နေ သတင်း ပေးပို့တာ ဖြစ်ပါတယ်
လက်လီ အရောင်းဆိုင် လုပ်ငန်းရှင် တွေ နဲ့ အသေးစား အလတ်စား လုပ်ငန်းရှင် တွေ အတွက် ချင်းငွေ ရရှိ နိုင် ရေး အစိုးရ ဘက်က ပြန်လည် သုံးသပ် စီစစ်မဲ့ အကြောင်း တင်ပြ ပေးပါမယ် ကျွန်မ သင်္ကြန် ထိုက်ပါ COVID-19 ကာလ အစိုးရ ရဲ့ စီးပွားရေး ပြန်လည် ဥမော် ရေး အကူအညီ ပေးတဲ့ ချင်းငွေ အစီအစဉ် တွေ မှာ ရော Pokalika Pandriga, Siman Kangweni de Jaika, Japan Pibi Sanya, Bubang Sanya, Agency, Chingwe, Season Dre Mayo, Atesa Alasa Lungandwe, Lenli Lungandwe, Chingwe, Yabuga, Maluebao. Inganika looked at Sipoye, Lungan Shindwine, Suya Dawin Shiduricha, Sunu Mu Dremaro, Nangano Timingan Poku, Dwang San Sujiga, Lenli, Yamsan Lungan Shindwe, now Atesa Alasa Lungan Shindwe. Chingwe Yashina ye Pianle Tongta Me Lu Gribu Dwabade.
Miopia Lungan e dre Weji Chibirinia Mapano, we chibirin a pubro Lili Lu Lungsare Dure Lekuan Lupi Basra Ella Chibiba me.
COVID-19 chang kontwe mu apo teyang mu deko, Jotan Gani Swinwe Charama, City Mat ye MD to win win tinga. Leshi, Lili Lungan Shindwe, Jung Duya, a cake carry good top ya body.
We did in the Yashibo Kakera, now Tinibina Yashibo Kakera, Zigwa with Yashibo Kakera Supiro, to our area near Tadriamare.
Now, so ya ye ching we ya ye malay, ganda chet we myare a pie, Pokalika bandwe, Siman Kangwere, Nanganaga poes he to ye ching we twikale, Lunganji twikabe, ya junire lo, Jemje sat out gong to Lungan shin, to the soup tea gap your body.
The care semi lung and lonely, lung and shin, the tea lady majaro, Paluma, Eddie Pustalong, your man lumiare, need harm you, chinny wire.
ဟိုတကယ်ချင်းကိုရလိုက်တဲ့လုပ်ငန်းတွေဆိုတော့တကယ်ကိုခိုင်ခိုင်မာမာလုပ်ငန်းခိုင်ခိုင်မာရှိနေတဲ့လုပ်ငန်းကြီးတွေပဲရပြီးတော့တကယ်လုပ်ငန်းကြီးလေးတွေမှာကျတော့ဟိုမျှော်မှန်းလို့မရတဲ့အနေထားမျိုးလဲကြုံတွေ့နေရပါတယ်ရှင်ပုဂ္ဂလိကဘန်တွေကစီမံခန့်ခွဲနေတဲ့အသေးစားအလတ်စားချင်းငွေတွေနဲ့ပတ်သက်လို့တော့ဒေါက်ဆန်းစုကြည်ဘက်ကတစုံတရာမှတ်ချက်မပေးပါဘူး ညမပြည်ရင်းထုတ်ကုန်အတော်များများကFDAထောက်ခံချက်ရဖို့အတွက်ကိုပိုင်အင်ဂျင်မြေအဆောက်အုံခိုင်ခိုင်မာမာရှိရမယ်ဆိုတဲ့ကန့်သက်ချက်ကြောင့်ပြည်ရင်းထုတ်ကုန်အတော်များများကFDAထောက်ခံချက်ရဖို့အခက်တွေ့နေတာပါပြည်ရင်းထုတ်ကုန်တွေမှာFDAထောက်ခံချက်မရရင်ဈေးကွက်တင်ဖို့အခက်တွေ့တယ်ဆိုတာကိုစီးပွားရေးနဲ့ကုသရေးဝန်ကြီးဦးအောင်ထူးကလည်းထောက်ခံပါတယ်ဒေါက်ဆန်းစုကြည်ကတော့ကုန်ပစ္စည်းရည်သွေးပ
ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေ နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါလိမ့်။ email ပို့ဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်ဒေါ်ရရှင်အခါအခုဆက်လက်ပြီးတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြမှာဖြစ်ပါတယ်။ပြည်ရင်ပြည်နယ်မှာတရုတ်တို့တိစောက်နေတဲ့စီးပွားရေးမျိုးစစ်တွေဟာဒေသဖွံ့ဖြိုးရေးကိုဘယ်အတိုင်းအတာထိအထောက်အကူပြုနိုင်ပါသလဲ။မြန်မာအရေးသုံးသပ်သူသမိုင်းပညာရှင်ဦးအောင်ခင်ကတော့တဟာဒေသတွင်းမှာအာဏာရှိရဲ့လက်နက်ကိုင်အဖွဲ့အစည်းတွေအပေါ်မှာမူတည်တယ်လို့ဆိုပါတယ်။အသေးစိတ်ကိုဆရာဦးအောင်ခင်နဲ့ကျွန်တော်ကြော်စင်သာဆက်သွယ်မေးမြန်းထားပါတယ်။ပြောင်းဟိခင်ဗျာမြန်မာနိုင်ငံရဲ့စစ်ဘက်ပြင်းပြင်းနဲ့မှာတရုတ်ပြည်ရဲ့စီးပွားရေးလုပ်ငန်းတွေလာပြီးလုပ်ဖို့ဆိုရမျိုးတည်တည်ကြပါတယ်တကိစ္စကိုတော်ရောက်လေးလာစုရနာပြုရဲ့အဖက်တစ်ဖက်အမေရိကန်ကအဖက်တစ်ဖက်ကတကိစ္စဟာရာဇဝမှုတွေနဲ့ပတ်သက်နေတယ်နောက်ပြီးတော့တရုတ်ရာဇဝခိုင်းကြီးကဥဆောင်ပြီးတော့လုပ်နေစီးပွားရေးလုပ်ငန်းဖြစ်တယ်လို့ပြီးတော့ဝေဖန်ရေးသားတာကိုတွေ့ရပါတယ်တကိစ္စနဲ့ပတ်သက်ပြီးဆရာပထမဆုံးဘယ်လိုမှတ်ချက်ချလို့ပါလဲဆရာ
ဩနေစားကတော့လူတို့ခိုင်းမဲ့ပြီးပြီပေါ့ဗျလက်နဲ့ခိုင်းဖွဲ့စည်းပေါ့လက်နဲ့ခိုင်းဖွဲ့စည်းကိုသုံးရလို့ရင်တော့လူတို့ခိုင်းမဟုတ်ဘူးပေါ့သူများလို့ရင်တော့လူတို့ခိုင်းပေါ့ဗျာဆိုတော့ဒီ organize activity ပေါ့ဗျာ organize crime လုပ်တယ်ဆိုတာဒီနေဆက်ဒီမှာဒါလုပ်လို့ရှိတာပဲများတာပဲဟိုဗမာတရုတ်နေဆက်မှာလည်းဒါဒီအများကြီးရှိတယ်မိုင်းလာတော့ဒါအထင်ရှားဆုံးပေါ့အခုလည်းတရုတ်ကခိုင်းမြန်မာနေဆက်မှာဒါဒီလာလုပ်တယ်ဆိုတော့ကရင်လက်နဲ့ခိုင်းဖွဲ့စည်းနဲ့သဘောတူညီချက်ယူပြီးတော့လုတ်တဲ့ကိစ္စပေါ့ဗျာဆိုတော့ခရင်နဲ့နဲ့ကင်ဖွဲ့စည်းရတယ်သူ့ရံမုံကြီးရှာတဲ့သဘောပေါ့ဆိုတော့တရုတ်ကလည်းသူစီးပွားရှာတဲ့သဘောပေါ့ဆိုတော့ဗမာစစ်တပ်ကလည်းစီးပွားရှာတော့ဒီအပြစ်အခက်ရပ်ဆဲတယ်ဆိုတော့ခရမ်းကလည်းကြားမှာပေါ့ဒီအပြစ်ရအရင်းရှင်ဆိုတာဒီ ceasefire capitalism ဆိုတာအပြစ်ရလုလိုက်တဲ့အတွက်စီးပွားရေးတွေဖြစ်ထွန်းပြီးတော့အရင်လက်နဲ့ကင်အရင်းရှင်တွေပေါ်လာတယ်ဆိုတာဆိုတော့အဲ့ဒါမျိုးပေါ့ဗျာတရားဝင်နေမဝင်ဘူးဆိုတော့ခဏပေးဆယ်တာပေါ့လောလောဆယ်အလုပ်ဖြစ်ဖို့ပဲရည်ကြည့်တာဟုတ်ဆိုသူတို့ကဒါတွေကိုတရုတ်ကအာရွှေကုတ်ကိုတဲဆိုင်းရှီကန်တဲတဲ့တော့ရွာရမျိုးတော်စီမံကိန်းအစစစ်ပြီးမယ်ဒီသုံးခုဒီတောင်ရင်းမြင့်နဲ့ဒီမြောက်ဒီနေမြေမှာဟိုဒါတွေလုတ်တယ်တက်ဆိုင်ဟာတရင်လက်နဲ့ကင်ဖွဲ့စည်းရဲ့သဘောတူညီချင်းနဲ့သူလုတ်တာဟုတ်ဗျာအဲ့တော့အမေရိကန်ကသူကဒါဟိုတရားဝင်မှုလူဆိုးကိန်းဘာကိန်းနဲ့ပြောပြနေသူခရင်ဟိုသူဘာထောက်ပြနိုင်လဲဒီတရုတ်တွေကထောက်ပြနိုင်တော့ခရင်ကလက်ခံတာတာပေါ့ဗျာ
ဆိုတော့အဲ့မှာဒေတာဖွံ့ဖြိုးရေးအတွက်ကတကယ်အထောက်အကူပြုနိုင်တယ်လို့ဆရာကြီးပြောပါကတချို့ဒေတာကတချို့ကလည်းပြောကြတယ်တရုတ်ကအလုပ်သမားတွေကိုအောက်ခြေသိမ်းအလုပ်သမားအစားသူတွေကခေါ်လာကြတယ်ဆိုပြီးတော့တကယ်ကြီးလဲလဲလူထောက်ပဲဒေတာကတွေအလုပ်ရတယ်ဆိုတော့ပြောကြပါတယ်တကိစ္စရောလက်ခံမင်ပဲရှိပါလားဆရာ
သူကျွန်တော်လေ့လာမိတော့တရုတ်ကသူကအတတ်ပညာအဆင့်မြင့်တယ်ပေါ့ဗျာသူကဒီ electronic transaction တွေဘာတွေပါသူလုပ်ဖို့ဘာလို့ဆိုတော့တရုတ်ကကြားတော်အပြင်ကဗမာနဲ့အများကြီးအဆင့်မြင့်နေတာဟုတ်ရဒီဆက်ဘက်မှာဟိုအတတ်ပညာဘက်မှာအဲ့တော့သူကသူ့အလုပ်သမားနဲ့သူလာတာပေါ့ဒီဗမာကတော့အလုပ်ကျန်းတော့ပဲတုံးတာပေါ့ဆိုတော့လုံးလုံးစရာတော့ဒီသူတို့လာတယ်လေဆိုတာသူတို့အကျိုးရှိဖို့ဟာအဓိကပေါ့ဗျာဟိုဗမာအကျိုးရှိတယ်မရှိဘူးဆိုတာတော့သူတို့လည်းဒါသိပြီးတော့ဟိုအာယုံထားအောင်မဟုတ်ဘူးအဲ့တော့ဗမာဘက်ကလည်းဒါကိုယ့်ဘက်ကအကျိုးရှိအောင်ကိုတက်နေတော့ကိုယူပေါ့ဗျာဒါပဲရှိတယ်ကိုမယူနိုင်ရင်တော့ဒါကိုရှုံးတာပေါ့ဆိုတော့ဒီတရုတ်ကကိုအရင်ဆုံးကဟိုကိုကျော်စံတာတို့မှတ်မိပါလိမ့်မယ်တရုတ်ဖြူတွေပေါ့ဗျာဟိုချာကေရှိတ်တက်ပြီးဟိုရှမ်းပြည်ကဝင်လာတော့1951လောက်ကနေစပြီးဝင်လာတော့သူတို့ဘာမှသူတို့မှကျော်လောက်တော့မရှိမယ်ရှမ်းပြည်မှာဘာမှမရှိဘူးသူတို့ရဲ့ဒီလက်နက်ကင်ဒေါ်လာရေးကွန်မြူနစ်စနစ်ရေးကိုသူဘိန်းနဲ့သူအထောက်အကူလုပ်တာဟုတ်ဗျအဲ့တော့ဘိန်းကုန်ကူးတဲ့အဲမှာဖိုင်းရတရုတ်တွေနဲ့
ပမာကာကွယ်ရေးကခွန်စာတို့လော်စစ်ကာတို့ပါလာပြီးနောက်ဆုံးမိတ်ကြတော့ဒီဘိန်းချရဲ့အထဲမှာပမာစစ်တပ်ပါလာတာပေါ့ဗျာအဲ့တော့ဒီဘိန်းကစရိုက်တာဒီတရုတ်ကနေစရိုက်တာပေါ့အဲ့ဒီကအဆွဲအပွားကြီးကအခုတည်းကလေပမာကြီးမှကြံနေတော့မယ်စအခုဒါစထားတယ်ဆိုတာကျွန်တော်မြင်တော့ဒီသူ့ကျောတော့နောက်ကထိုင်းလို့ကျွန်တော်မြင်တယ်ထိုင်းစီးပွားရေးကိုတရုတ်ကတကယ်လုံကြီးအုပ်တာတာပဲအဲ့တော့တရုတ်ကထိုင်းနဲ့လုပ်တယ်အရင်တော့ကဘင်းချာတုန်းကလည်းဒီလိုပဲလောစင်ဟန်ဖမ်းမိတာထိုင်းမှာခေါ်စာလည်းထိုင်းမှာပဲအကုန်လုံးဒီဘိန်းမောင်ကိုဒီအားလုံးထိုင်းမှာအခြေခံတယ်အဲ့တော့လူစိုးကိုထိုင်းကဘယ်လိုပဲလုပ်လို့သူမိသူဟာနဲ့သူလက်ခံတာပဲတရုတ်မာဖီးယားကလည်းဟောင်ကောင်မှာရှိတယ်ထိုင်းမှာရှိတယ်ဘာလဲအရင်ဒီကရင်မာဒီနေဆက်စီနေနေလုံလောကြီးလို့ Current Enterprise ဆိုပြီးရောဩစတြေးလျကဒီနိုင်ဂျယ်ဂီယာဆိုတဲ့လူဟာကရင်ဘိုးချုပ်နာတာဘူမြနဲ့ပေါင်းပြီးတော့ဒုက္ခတဲ့စကားကိုမြို့တယ်မယ်ဆိုပြီးတော့အကြီးအကျယ်လှုပ်ပြီးနောက်ဆုံးမိန်ကမှဒီလူလိမ်မန်းပြီးတော့စင်ကာပူမှာတရားစွဲကြပါကြနဲ့သူငွေရင်းစိုက်ထုတ်တဲ့ဒီအမေရိကန်နဲ့ဂျပန်နဲ့တောင်အဲ့သူစင်ကာပူမှာတရားစွဲတဲ့အဖြစ်ကိုရောက်သွားနေဆက်မှာလူစကားနေထောင်ပြီးတော့လှုပ်လို့ရှိရင်နေဆက်ကလူကြီးကြီးပွားမယ်ဆိုပြီးတော့ဘိုးချုပ်နဂါမျိုးဘုံမြတို့ဘာလို့ကတော့ဒါကရင်လူမျိုးကောင်းစားရေးအတွက်ဆိုပြီးသူတို့ကတော့စိတ်ပါလက်ပါလှုပ်တာပေါ့ဗျာ။နောက်သဘောကြမှာဒါလူလိမ်မန်းသိတယ်။ဆိုတော့အတရုတ်ကလည်းဒါမျိုးမဖြစ်နိုင်ဘူးလို့မပြောနိုင်
။ဒီနေဆက်မှာလည်းဝါရောမိုင်းလာရောဝါဒေတာရောမိုင်းလာရောဟာတရုတ်နဲ့စီးပွားရေးလုပ်ပြီးအဖြစ်ခက်ရဆွေးရေးလုပ်ပြီးတော့နည်းနည်းအတွင်းမှာပဲတကယ်ဖုန်ချွတ်တဲ့ဒေတာတွေချစ်လာပြီးဆိုတော့တလောလုံးကသတင်းစာဆရာတွေသတင်းသမားတွေကခေါ်ပြခဲ့ပါတယ်။ဆိုတော့အဲ့ဒီကိစ္စကိုတော့ဒီရတော်လေးချီးကျူးပြီးရေးကြပါတယ်ဆိုတော့ကျွန်တော်စဉ်းစားတာကရှေးတုန်းကပေါဝင်ဒီမြို့သစ်တွေကအဲ့လိုမျိုးဖြစ်မလာနိုင်ဘူးလားဆို
အဲဒါတော့ဒေသခံကရင်အဖွဲ့အစည်းပေါ်မှာမူတည်တာပေါ့ဗျာဟိုကရင်တည်းကရင်လက်နက်ကိုင်အဖွဲ့ဟာအစိုးရနဲ့ငင်းရိုင်းလုပ်တာတော့သုံးလေးဖွဲ့ရှိတယ်ဟလားဟို KNU ကလည်းရှိတယ်ဟို Peace Council ကလည်းရှိတယ် DKB ကလည်းရှိတယ်အဲ့တော့နေဆက်တိုက်ကလည်းရှိတယ်အမျိုးမျိုးရှိနေတော့ဟိုတနည်းအားကရင်အဖွဲ့တစ်ခုနဲ့သဘောတူညီရဲ့ယူတယ်ဆိုနောက်တဲ့နေရာလဲတဖွဲ့နဲ့သဘောတူညီရဲ့ယူတာပဲဒီနေရာမှာကျွန်တော်သွားပြီးတော့စဉ်းစားမိတာဒါဒီဒီတရုတ်ကိုအခြေခံပြီးတော့စီးပွားရှာဖို့ကြံစည်တဲ့လက်နက်ကိုင်ဖွဲ့စည်းတွေရှိတယ်လို့ဟိုဖားပွန်ခရိုင်မှာတန်လွင်ငင်းရဲဥယျာဉ်ဆိုပြီးတော့ Selwyn Peace Park ဆိုတာရှိတယ်အဲ့ဒါသူထောင်ထားတာကတနေ့လောက်ရှိပြီအေကတသန်းခွဲလောက်နေရာမှာသူလှုပ်ထားတာပြောပေါင်း300ကျော်ရှိတယ်ဒီအောက်ခြေကနေစပြီးလှုပ်တဲ့ဥစ္စာပေါ့ဗျာအဲ့တော့ငင်းရဲမှာအောက်ခြေအဖွဲစီမပိုင်လုတ်လို့မရဘူးအပေါ်ရံကွက်ပြီးလုတ်လို့မရဘူးဒါမှမဟုတ်အောက်ခြေအဖွဲစီတွေနဲ့လုတ်တယ်ဆိုပြီးတော့တန်လွင်ငင်းရိုင်းဥယျာဉ်ဆိုပြီးတော့လုတ်တယ်အဲ့ဒါကိုမကြခင်ရပဲဒါ UNDP ကုလသမဂ္ဂကနေပြီးတော့ Equator Price ဆိုပြီးတော့တောင်းချင်းမြင်လိုက်သေးတယ်ဒါကိုအစိုးရကလည်းဒီအတိအမှန်မပြူသေးဘူးဘာလို့လဲဆိုတော့ဖပုံဆိုင်မှာလည်းအခုကယ်ယူနဲ့ဟိုတိုက်ပွဲတွေဖြစ်နေတာရှိတယ်ဒီဖြစ်တွေ့တိုက်ပွဲလေးတွေပေါ်ကြမကြခဏဖြစ်တယ်ဒါဒီ complaint တွေနဲ့ခဏခဏတည့်နေကြတယ်
ဟုတ်ကဲ့ဒီကရင်ပြည်နယ်ကတရုတ်စီမံရေးမျိုးသစ်တွေမှာလည်းပဲအစိုးရရဲ့ထိန်းချုပ်မှုတရားဥပဒေလောက်မှသိမရှိဘူးအစိုးရကွန်ပျူတာသဘောတူရနည်းနည်းသလိုကြိုက်လို့လုပ်နေဆိုတဲ့သဘောမျိုးတွေ့ရတော့အစိုးရထိန်းချုပ်မှုကဘာလို့ကြီးလဲကျွန်တော်စဉ်းစားမိတာဝါလို့မိုင်းလာလို့မှာအစိုးရထိန်းချုပ်မှုလုံးဝမရှိဘူးထင်ပါတယ်တရုတ်စစ်ပီးစီးပွားရေးလို့တော့အခုဖွန်ဆိုးတက်လာတဲ့ကိစ္စမှာဝါစရင်လုံးဝစီးပွားကိုသူကသူလို့သုံးနေရပါဆိုတော့အခုဒီကျေစားရတယ်ပဲအစိုးရထင်ချုံမှုစီရင်လို့ရင်တော့သူတို့လိုကွန်ဖျူမတွေ့တဲ့လာနိုင်ဘူးလားအစိုးရထင်ချုံကဘလောက်အရေးပါတယ်လို့ထင်ပါတယ်ဒီကိစ္စမှာ
အခုဒီကရင်နယ်စပ်ကမျိုးတွေမှာတော့တချို့မျိုးတွေမှာဟိုဥပမာရွှေကုတ်ကိုဆိုလို့ရှိရင်ဒါဒီ investment commission ကအနည်းငယ်ခွင့်ပြုချက်ပေးတာလေခွင့်ပြုချက်ပေးတာနေမယ်သူတို့လောက်တာများများဆိုပြီးတော့ဆိုတော့ဘိုးအစိုးရကြီးကြပ်မှုကတော့မရှိတဲ့လောက်ပဲလို့ကျွန်တော်ထင်တယ်ကရင်ကလည်းပဲသူအောက်ခြေဟာဟိုတတ်မှုတွေကတော်တော်ဩဇာရှိပုံရတယ်လေကိုနေစားပင်စားကြီးရှင်းနေတော့ကိုပိုင်နဲ့နေမှာကိုခွင့်ပြုတဲ့သဘောရှိတာပေါ့
ဆိုတော့ဝါရိုမိုင်းနာရိုလည်းအဲ့လိုပဲလုခတ်ကြအစရာထင်းတုံးနဲ့ကင်းကွာပြီးတော့သူလုခတ်ကြတယ်ဒါပေမဲ့သူကပုံချွတ်တက်လာတယ်ဆိုတော့တွေကအတိမတ်ပြကြတယ်ကျွန်တော်သိမနာဒီဒေတာမှာရောအဲ့လိုဖြစ်မှာနိုင်ဘူးလားအစရာလည်းကိုမရောက်ကြည့်တိုင်းအောင
်အေးအဲ့ဒါသူတို့ကနဝါတော့ကျွန်တော်မြင်တော့ဝါမှာသူကစီးလုံးမြင်ရတယ်ဗျာဝါသူရှိတဲ့လူနဲ့သူကဘိုးချုပ်ကင်မှုနဲ့သူကယူပြီးတော့ဟိုအပေါ်စီးနဲ့သူကအကုန်လုံးလှုပ်သူအကုန်လုံးလှုပ်တယ်ဆိုတော့ကရင်မှာတော့မဖြစ်ဘူးလို့ကျွန်တော်ထင်တယ်ကရင်မှာဘိုးချုပ်ကင်မှုကအားနေတယ်ကရင်မှာအောက်ခြေရနေပြီးတော့အဖွဲစီးအမျိုးမျိုးကွဲနေတာများတယ်အ
အဲ့တော့ဘလောက်ထိအောင်ရေးရှိခံမယ်ဆိုတော့မပြောနိုင်ဘူးအဲဒါဒီပြက်ပြီဆိုလို့ရှိရင်တော့ဒီအစာဦးတွေရောဘာတွေရောအကုန်စစ်မြေပြင်ဖြစ်ကုန်ရင်တော့မတတ်နိုင်ဘူးပေါ့အ
ဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်တာဆရာဒီတင်နိုင်ငံကိုပထမဆုံးထောက်ပြဝေဖန်တာကအမေရိကန်ကသူတို့ကသင်းတန်အဖွဲ့တစ်ခုကဖြစ်ပါတယ်ဆိုတော့အဲ့ဒီသင်းတန်မှာစာရန်တူရဲပုဂ္ဂိုလ်တယောက်ကိုကျွန်တော်အင်တာဗျူးမေးတော့သူကဒီတင်နိုင်ငံဟာတရုတ်လောက်တာမို့လို့သူတို့ဝေဖန်တာမဟုတ်ဘူးတရုတ်ကတရားသဖြင့်စီးပွားရေးဖုံချအောင်လုပ်ရင်သူတို့ဘာမှပြောစရာမရှိဘူးဆိုပြီးတော့ဆိုပါတယ်ဆိုတော့တချို့ကစဉ်းစားကြတာကအမေရိကန်ကတရုတ်တွေလောက်တာမို့လို့သူတို့ဝေဖန်နေခြင်းဖြစ်တယ်နိုင်ငံရေးအဖြစ်မြန်မာနိုင်ငံမှာတရုတ်ဝင်ဆက်တာကိုသူတို့မလိုချင်လို့ဆိုပြီးတော့ပြောကြပါတယ်အဲ့ဒါဘလောက်ဖြစ်နိုင်လဲထင်ပါတယ
်ဟိုသူတို့ကသူတို့အမြင်ပေါ့ဗျာသူတို့အမြင်နဲ့ဘာပဲပြောပြောဒီလက်တွေမှာဟိုလက်နက်ကိုင်အဖွဲ့အစည်းဆိုတာသူတို့မှာဒီ ideology မရှိဘူးပြဆိုတော့လက်တွေစားရမယ်ကိစ္စကိုသူက realist တွေပေါ့ဗျာအဲ့တော့သူကတရားဝင်တာမဝင်တာသူတို့ view မဆိုင်ဘူးအဲ့တော့လက်တွေသူတို့ဘာအကျိုးအမြတ်ရှိမယ်ဆိုတာသူတို့တည်ပြီးလောက်တာပဲအဲ့တော့ဒီလက်နက်ကိုင်အဖွဲ့အစည်းရဲ့ဒါလိုပဲသူက realist တွေပေါ့ဗျာ idealist မဟုတ်ဘူးအဲ့တော့ idealist ကနေပြီးတော့ဒါကိုမှန်နေပါတယ်ဆိုပြီးတော့သွားဆုံးဖြတ်လို့မရဘူးသူကသူတို့ရဲ့ဒေသမှာသူတို့လက်နက်ကိုင်အဖွဲ့အစည်းအတွက်ဘာအကျိုးရှိမယ်အကျိုးရှိတာကိုသူတို့လောက်တာ
စီစဉ်နေနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOE ကနေမြတ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတဲ့ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းလိပ်စာက VOE မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ
်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးဆက်ပြန့်နှံ့မှုတွေဟာအလုံးရင်းကူးဆက်ပြန့်နှံ့တာမျိုးမရှိသေးသလိုကူးဆက်ပြန့်နှံ့မှုလုံးဝရပ်တန့်သွားတာမျိုးလည်းမဟုတ်ဘဲပိုးရှိသူတွေကိုနည်းနည်းချင်းစီဖော်ထုတ်တွေ့ရှိနေတဲ့အနေအထားမျိုးဖြစ်နေတာပါနိုင်ငံအတွင်းမှာကူးဆက်ပြန့်နှံ့မှုတွေနည်းပါးသေးတယ်ဆိုပေမဲ့ပြည်ပနိုင်ငံအသီးသီးကနေအလုံးရင်းနဲ့ပြန်လာတဲ့သူတွေရှိနေသလိုအိန္ဒိယနိုင်ငံတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေမှာကူးစက်ပြန့်နှံ့မှုတွေအလွန်မင်းမြင့်တက်နေတာကြောင့်မြန်မာနိုင်ငံအတွင်းမှာလည်းကူးစက်ပြန့်နှံ့မှုတွေရုတ်တရက်မြင့်တက်လာနိုင်တယ်လို့ခန့်မှန်းသုံးသပ်နေကြတာကိုတွေ့မြင်နေရပါတယ်။မြန်မာနိုင်ငံအတွင်းမှာရောဂါပိုးကူးစက်ပြန့်နှံ့မှုတွေအများကြီးမရှိသေးဘူးဆိုပေမဲ့ COVID-19 စတင်ခဲ့တဲ့အချိန်ကနေစပြီးအခက်အခဲတွေနဲ့ဆွေးရင်ပူပန်မှုတွေအမျိုးမျိုးကိုတွေ့ကြုံခံစားခဲ့ကြရတာကြောင့်စိတ်ပန်းဆိုင်ရာထိခိုက်မှုတွေကိုအနည်းနဲ့အများကြုံတွေ့နေကြရမှာပါ။စိတ်တက်ကြတာဟာတာမန်လူကောင်းတွေမှာတွေ့ရလေရှိတဲ့ပုံမှန်စိတ်အခြေအနေတစ်ခုဖြစ်ပြီးစိတ်တက်ကြဆင်းလာမှုကိုဇက်တိုက်ခံစားနေရမယ်ဆိုရင်တော့ဆေးရောဂါအခြေအနေတစ်ခုဖြစ်ရောက်ရှိလာနိုင်တယ်လို့ဆေးရောဂါအထူးဆရာဝန်ကြီးဖြစ်သူဗမောက္ခဒေါက်တာဦးဆန်းလင်းကလည်းအခုလိုပြောပြထားတာတွေရှိပါတယ
်။စိတ်တက်ကြတာနဲ့စိတ်ကြယောဂါနဲ့ပေါ့နော်စိတ်တက်ကြတဲ့ဝမ်းနဲ့ဆက်ဆိုတဲ့ဥစ္စာလူတိုင်းကြုံတွေ့ရနိုင်ပါတယ် depression ဆိုတဲ့ဥစ္စာကလည်းလူတိုင်းမှာကြုံတွေ့ရတဲ့အခြေအနေတစ်ခုပဲပေါ့နော်ဒါပေမဲ့စိတ်ကြယောဂါဆိုရင် depressive disorder နဲ့တော့ဒီစိတ်အရင်ကြေခွဲထိခိုက်စရာတွေဆုံးရှုံးတာတွေလူတိုင်းမှာဘဝမှာကြုံလာနိုင်တယ်။အဲ့ဒါတွေကအရင်နာကျင်ခံစားရတယ်။ဒါပေမဲ့အဲ့ဒါက healthy ပဲလေ။အဲ့ဒါကဒီကျန်းမာတဲ့အခြေအနေတစ်ခုပဲ။ဒါပေမဲ့ depression is a ကအရင်ကို depression တကယ်ဖြစ်လာရင်တော့အရင်ကိုဆိုးသွားလာပါတယ်။
အခက်အခဲတွေနဲ့ဆွေးရင်ပူပန်မှုတွေကိုအချိန်ကြာကြီးတွေ့ကြုံလာရတဲ့အခါစိတ်တက်ကြတာတွေစိတ်တို့ဒေါသထွက်တာတွေနဲ့အာမလို့အာမရဖြစ်မှုတွေကိုကြုံနေခံစားရလေးရှိပါတယ်။ဆိုရှယ်မီဒီယာအလုံးကျုံအသုံးပြုတဲ့သူတွေနဲ့မိုဘိုင်းဂိမ်း၊အင်တာနက်ဂိမ်းဆော့တဲ့သူတွေဟာစိတ်ပိုင်းဆိုင်ရာဝေးနာတွေကိုတာမန်လူတွေထက်ပိုကြုံရလေးရှိပြီးအိမ်နီးပြဿနာတွေနဲ့အိမ်ရင်းအချမ်းဖက်မှုတွေစီကိုဦးတည်သွားလေးရှိကြပါတယ်။ဆိုရှယ်မီဒီယာအသုံးပြုတာတွေကိုရှော့ချပြီးစာအုပ်ဖတ်တာလိုမျိုးစိတ်ပန်းပြေစေမယ့်အနားယူမှုတွေပြုလုပ်ရင်းစိတ်ပန်းဆိုင်ရာလေ့ကျင့်ခန်းတွေလုပ်ဆောင်ပေးမယ်ဆိုရင်စိတ်ပန်းဆိုင်ရာဝေးနာခံစားရမှုတွေကိုရောကြသွားစေနိုင်တယ်လို့ဗမောက္ခဒေါက်တာဦးစန်းလင်းကပြောပါတယ
်။စိတ်ပန်းဆိုင်ရာကြတော့စိတ်ရဲ့စိတ်မှလည်းစိတ်အာရလေးရှိတယ်။ကိုယ်စိတ်ကိုကိုယ်တင့်တင့်နောက်ပတ်တဲ့စိတ်ပန်းဖြေတာလေးတွေ healthy ဖြစ်တဲ့ဒီစိတ် stress ရှော့တဲ့ဥစ္စာတွေကိုဟိုမှာ music လိုဟာမျိုးတွေ game ကစားတာမျိုးတွေတငယ်ချင်းတွေစု ွေးပြီးတော့လှုပ်တော့ကိုဝါသနာပါတဲ့အမှုပညာလေးတွေစာဖတ်တာလေးတွေအချင်းချင်း share လုပ်တဲ့ social media လေးတွေသုံးတာလေးဒါမျိုးတွေနဲ့တင့်တင့်လောက်ပဲအသုံးတာဒါ social media တနေ့တညာလုံးသုံးတာမျိုးဂိမ်းကိုတနေ့ကိုတညာလုံးဆော့တာမျိုးဒါမျိုးအလွန်ကြုံဖြစ်ရင်တော့ဘယ်လိုဆောင်မှာမကောင်းဘူးအစိတ်အပန်းဖြစ်ရာလေးတင့်တင့်လောက်ပဲအောင်သုံးဆွဲဖို့အဲ့ဒါစိတ်အဟာရလုပ်ဖို့လို့နောက်တော့စိတ်ပိုင်းဆိုင်ရာလေ့ကျင့်ခန်းကြတော့စိတ်ကိုလေ့ကျင့်တာကြတော့တည်ငြိမ်အောင်လေ့ကျင့်ရကျုံနံပါတ်2 mindfulness ဆိုတဲ့ဒီစိတ်ရဲ့ mindfulness exercise ဒီကျွန်တော်တို့ဒီအရှိတမ်းကတော့ဒီသတိပဋ္ဌာန်တို့ဝိပဿနာတို့ကျွန်တော် mindfulness ဘာသာတိုင်းမှာရှိပါတယ်ကျွန်တော်ဒီဘက်ပေါ့ဒီဘက်ပိုင်းမှာလည်းဒီ mindfulness ဝိပဿနာအားထုတ်တာတွေတရားအားထုတ်တာတွေတော်များလာတယ်အဲ့ဒါဆိုတော့ဒီ mindfulness ကဘုဒ္ဓဘာသာမှာမဟုတ်ပါဘူးကျန်တဲ့ဘာသာတွေကလည်းဆရာကြီးဝင်ငါတို့ပါလို့ဆိုဒီတမာတိတခုတိဆောက်ပြီးလေ့ကျင့်ရတာပေါ့နော်အဲ့ဒါကဒီ mindfulness ကစိတ်ကိုတည်ငြိမ်အောင်လုပ်တယ်ဆိုတော့ကျွန်တော်ကခုနကရုပ်ကိုကြာတမ်းမအောင်လုပ်တယ်ဆိုတော့သက်လုံကောင်းလာတယ်လှုပ်ရှားပေးရစိတ်ကိုကြတော့အဲတည်ငြိမ်အောင်လေ့ကျင့်ပေးရအဲ့လိုတည်ငြိမ်လာတယ်ဆိုတော့ resilience ဆိုတဲ့လောကဓာတ်တရားကိုကြံ့ကြံ့ခံတယ်လောကဓာတ်နဲ့တွေ့အမုန်းတိုင်းမှုရင်လူတစ်ခါစေချမ်းမာရေမျိုးစုံအခြေအနေတခုရနေတာပဲနော်အဲ့ဒါဆိုတော့ဒီ mindfulness ဆိုတဲ့ဒီစိတ်လက်ကျန်တဲ့ကိုလုပ်ပေးရတယ်ပေါ့နော
်ကိုဗစ်ကာလရှေ့ချလာတာနဲ့မျှစိတ်ပစ္စည်းမှုနဲ့စိတ်ပိုင်းဆိုင်ရာဝေဒနာမျိုးမျိုးကိုကြုံတွေ့ခံစားရဖို့အခွင့်အရေးများလာတာကြောင့်စိတ်ပစ္စည်းမှုရောကြောင့်အောင်ကျဆိုင်နေထိုင်ပေးဖို့အရေးကြီးတဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။ VOE American သံမြန်မာပိုင်းအစီအစဉ်တွေကိုနှာစင်နေကြရတာပါ။အခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးခြင်းပါတယ်။နိုင်ငံတော်များမှာဒေါ်လာလှူရှာမှုကန့်သက်တားမြစ်ချက်တွေကိုဖြေလျှော့ပေးနေကြမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်တိုးလာနေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကပြောလိုက်ပါတယ်။နိုင်ငံကြီးတော်များများမှာရောဂါကူးစက်မှုတွေအမြင့်ဆုံးအဆင့်ကိုရောက်နေတာဒါမှမဟုတ်အမြင့်ဆုံးအခြေအနေကိုဦးတည်နေတာတွေတွေ့မြင်နေရတဲ့အကြောင်း WHO ရေးပေါ်လုပ်ငန်းအကြီးအကဲဒေါက်တာမက်ခဲရိုင်ယန်ကသတိပေးလိုက်တာပါ။ဂျာမနီ၊တောင်အာဖရိကနဲ့အိန္ဒိယပါဝင်နေစဉ် COVID-19 အထူးပြည်လူနာ1000ခွဲလောက်ရှိနေတဲ့နိုင်ငံတော်များမှာတော့အရေးပေါ်ကာလကန့်သက်ချက်တွေပြန်လည်ထုတ်ပြန်မှုစီစဉ်နေသလိုနောက်ထပ်တိုးလာတဲ့လူနာတွေကိုလည်းကုသဖို့ပြင်ဆင်နေရပါတယ်။ကမ္ဘာတစ်ဝန်းယောဂကူးစက်မှုတသန်းပြည့်ဖို့3လကြာခဲ့ပေမဲ့မကြာသေးရင်တော့ကတော့တသန်းပြည့်ဖို့၈ရက်သာချိန်ကြာခဲ့တယ်လို့လည်း WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကသတိပေးခဲ့တာပါ။ American ပြည်သူ James Hopkins တက္ကသိုလ်ရဲ့ CNN ရကမ္ဘာတစ်ဝန်းမှာသေဆုံးသူ48,400ပါဝင်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ90%ကျော်တိရှိနေပါတယ်။အမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာနှစ်လအတွင်းအမြင့်ဆုံးတိုးလာနေတဲ့အတွက်ကျန်းမာရေးပညာရှင်တွေသတိပေးနေပါတယ်။ Johns Hopkins တက္ကသိုလ်ရဲ့ CNN ရမနေ့တုန်းကလည်းကူးစက်သူလူနာသေး34,900ရှိခဲ့ပါတယ်။ဒါဆိုရင်ပြီးခဲ့တဲ့ April 9ရက်နေ့မှာတုန်းကကူးစက်မှုပေါင်း34,800ကိုအတည်ပြုခဲ့သလို April 24ရက်နေ့မှာ36,400အတည်ပြုခဲ့ပြီးနောက်ပိုင်းတစ်ရက်အတွင်းမှာကူးစက်သူအများဆုံးကိုအတည်ပြုခဲ့တာပါ။ဆော့ဝဲမှာတော့ကူးစက်မှုတွေအဓိကကျုံခဲ့တဲ့နယူးယောက်၊နယူးဂျာဆီပြည်နယ်တွေမှာတဖြည်းဖြည်းလျော့လာခဲ့ပေမဲ့အခုခါနိုင်ငံတောင်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာကူးစက်မှုတွေတိုးလာနေတာပါ။အမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေချိန်မှာလူစုလူဝေးမလုံခြုံဖို့ကျန်းမာရေးပညာရှင်တွေသတိပေးနေပါတယ်။ယောဂကူးစက်မှုတွေတိုးလာနေတဲ့ပြည်နယ်တွေကတခုဖြစ်တဲ့ Arizona ပြည်နယ် Phoenix မြို့မှာမကြာသေးရင်ကပဲအမေရိကန်သမ္မတ Donald Trump COE ခီးထွက်ခဲ့ပြီးတဲ့နောက်လူစုလူဝေးလုပ်တာတွေကိုဆင်ခြင်ဖို့ထိတ်တန့်ကျန်းမာရေးပညာရှင်ဒေါက်တာ Anthony Fauci ကလည်းသတိပေးခဲ့တာပါ။တောင်ကိုရီးယားပေါ်စီးရီးယားတုတ်ပြန်မဲ့စစ်စင်တွေအားလုံးကိုမြောက်ကိုရီးယားခေါင်းဆောင်ကရက်ဆိုင်လိုက်တဲ့အကြောင်းနိုင်ငံမှန်သတင်းကဒီနေ့ပဲကြေညာပါတယ်။
ဘိုးစေးကော်မရှင်စီဝေးမှာမြောက်ကိုရီးယားခေါင်းဆောင်ခင်ချွန်ကပေါ်ပေါက်လာတဲ့အခြေအနေပေါ်စင်ကျင်သုံးသပ်ပြီးစီးရဲလိုရှောက်မှုတွေကိုရပ်ဆိုင်းလိုက်တာလို့လည်းဖော်ပြခဲ့တာပါတောင်နှင်းမြောက်ကိုရီးယားတနင်္ဂနွေကြားတင်းမာမှုတွေတိုးလာနေချိန်မှာရှော့ချလိုက်တယ်ဆိုတော့စီးရဲတုံ့ပြန်မှုတွေဟာဘာတွေလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးခင်ဗျာဘုံလူနေညာဘက်စီစီနေကတော့ဒီလောက်ပါပဲခင်ဗျာကိုဗစ် -19 အရေးပေါ်အခြေအနေရဒီမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်နေပါတယ်။ဒီစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်လွင်ပါခင်ဗျာ
This program has come to you from the Voice of America, Washington.